Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ28ရက်ဗုဒ္ဓဟူးညဗီအိုအစီအစဉ်လေးကိုည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့်ဗီအိုအစီအစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးညသတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်အောက်လူတော်ကတရားစွဲဆိုထားတာကိုကြားနာစစ်ဆေးရေးအထက်လွှတ်တော်ရီပူဘလီကန်အမတ်အများစုကကန့်ကွက်ခဲ့ကြပါတယ်။သမ္မတဟောင်းကိုတရားစွဲဆိုထားတဲ့အပေါ်ကြားနာဝဲလို့မလို့အင်္ဂါနေ့ကအထက်လွှတ်တော်မှမဲခွဲဆုံးဖြတ်တာမှာထောက်ခံမဲ55မဲကန့်ကွက်မဲ45မဲနဲ့ကြားနာဝဲလို့ဖို့ကြားခဲ့ပေမဲ့ဒီမိုကရက်အမတ်50လုံးနဲ့အတူထောက်ခံမဲပေးခဲ့တာရီပူဘလီကန်အမတ်9ယောက်ပဲရှိပါတယ်။ဒီအချိန်တွေကသမ္မတဟောင်းထရမ့်မှာအပြစ်ရှိရဲဆိုပြီးအထက်လွှတ်တော်မှာထောက်ခံမဲ့အများစုနဲ့ဆုံးဖြတ်ချက်ကြားဖို့ဖြစ်နိုင်ခြင်းနည်းတာကိုပြနေပါတယ်။သမ္မတဟောင်းထရမ့်မှာအပြစ်ရှိကြောင်းဆုံးဖြတ်ဖို့ဒီမိုကရက်အမတ်အယောက်50လုံးကထောက်ခံမဲ့ပေးရမှာဖြစ်တဲ့အပြင်ရီပူဘလီကန်အမတ်18ယောက်ထက်မနည်းကထောက်ခံမှုလည်းလိုပါတယ်။အထက်လွှတ်တော်မှာဂျာနာစစ်ဆေးတာကိုဖေဖော်ဝါရီလ9ရက်နေ့စတင်မှာဖြစ်ပြီးအဲ့ဒီဂျာနာပွဲပြီးတဲ့နောက်မှာသမ္မတဟောင်းမှာအပြစ်ရှိမရှိမဲခွဲဆုံးဖြတ်ကြမှာပါ။ဇန်နဝါရီလ6ရက်နေ့ကတွတ်တော်စော်ဦးတဲ့ကိုလူအုပ်ကြီးအတင်းဖြက်စီဝင်ရောက်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးအဲ့ဒီအချိန်ကသမ္မတထရမ့်ဟာအစိုးရအပေါ်ပုံကန်ထောက်ချောက်မှုဖြစ်အောင်သွေးထိုးလှုံ့ဆော်ခဲ့တယ်လားဆိုတာအထက်လွှတ်တော်အမတ်တွေကြားနာစစ်ဆေးကြမှာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကြံ့ကြင်မွေးပြီးကြတဲ့ကပထမဆုံးအဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အင်္ဂါနေ့ကစကားပြောခဲ့ပါတယ်။နျူကလ িয়ার လက်နက်ထိန်းချုပ်ရေးဆိုင်ရာတမန်ဝင်သဘောတူစာချုပ်ကိုတည်တံ့တိုးဖို့ခေါင်းဆောင်နှစ်ယောက်စကားပြောချိန်အတွင်းသဘောတူခဲ့ကြတယ်လို့ရုရှားတိုက်ခိုက်ရန်ခေါင်းဆောင် LSC Navalny ကိုဖန်ထားတာရုရှားရဲ့ဆိုင်ဘာတရှိုးလုပ်ငန်းကိစ္စအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေကိုတုတ်တင်ရင်စုချင်းနေတယ်လို့ရုရှားကလှည့်ဝက်ကြေညာထားတယ်ဆိုတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုသမ္မတဘိုင်ဒန်ကပြောဆိုခဲ့တယ်လို့ဘိုင်ဒန်အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူကပြောပါတယ်ရုရှားနဲ့အမေရိကန်ကြားနျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်လာမယ့်ဖေဖော်ဝါရီလအစပိုင်းမှာတက်တမ်းမကုန်ခင်နောက်ထပ်9နှစ်တက်တမ်းထပ်တိုးဖို့သမ္မတဘိုင်ဒန်နဲ့သမ္မတပူတင်တို့သဘောတူခဲ့ကြတာဖြစ်ပါတယ်။သဘောတူစာချုပ်ကိုအလင်းမြန်တက်တမ်းတိုးရေးတန်တမာရေးဆိုင်ရာဆက်သွယ်ချက်တွေအပြန်အလှန်ပြပခဲ့ကြတဲ့အပေါ်ဂျင်းနဲ့တဲ့ကြောင်းခေါင်းဆောင်တွေကပြောခဲ့ကြတယ်လို့ရုရှားအစိုးရထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။2010ခုနှစ်မှာထုတ်ဆိုခဲ့တဲ့ဒီသဘောတူညီချက်အရနိုင်ငံစလုံးရဲ့နျူကလ িয়ার ထိပ်ဖူးတပ်လက်နက်အရေအတွက်ကို1550အထိပဲထားဖို့သတ်မှတ်ထားတာပါ။စာချုပ်တည်တံ့တူရေးကိုရုရှားနိုင်ငံရဲ့ဒူမာအောက်လွှတ်တော်ကဒီကနေ့တည်တူပေးလိုက်ပြီဖြစ်ပါတယ်။စာချုပ်တည်တံ့တူရေးဆိုင်ရာအစိုးရကစစ်ဆေးညှိနှိုင်းတာတွေကအောင်မြင်မှုမရခဲ့ပါဘူး။ဒီနိုင်ငံသဘောတူစာချုပ်ထဲမှာတရုတ်နိုင်ငံကိုပါထည့်သွင်းဖို့အရင်သမ္မတထရမ့်အစိုးရကတောင်းဆိုခဲ့တာကြောင့်မအောင်မြင်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဥရုယာပြည်ကြောင်းလွန်မှုထိန်းချုပ်ရေးဆိုင်ရာလုံဆောင်ရမှာတွေကိုဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်။ဥရုယာပြည်ကြောင်းလွန်မှုအရေးဟာသူ့အစိုးရလက်ထက်အတွင်းကိုင်တွယ်ဖြည့်ရှင်းရမယ့်ထိတန်းတဒနာတရားအဖြစ်သမ္မတဘိုင်ဒန်ကသတ်မှတ်တဲ့အကြောင်းအင်ဂျီလိုပြောခွင့်ရဂျန်ဆက်ကီကအင်္ဂါနေ့မှာပြောခဲ့ပါတယ်။ဥရုယာပြည်ကြောင်းလွန်မှုဆိုင်ရာအထူးတဒနာအဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကိုသမ္မတဘိုင်ဒန်ကခန့်အပ်ထားတာပါ။ဥရုယာပြည်ဒေါ်လာမှုဆိုင်ရာပါရီသဘောတူညီချက်ကိုရေးဆွဲကြချိန်တုန်းကမစ္စတာကယ်ရီဟာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကသူ့လက်ထက်မှာပါရီသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်ကတော့သူ့ရဲ့သမ္မတသက်တမ်းပထမဆုံးနေ့မှာပဲပါရီသဘောတူညီချက်ထက်ကိုပြောင်းဝင်ခဲ့တာပါ။သမ္မတဘိုင်ဒန်လက်မှတ်ရေးထိုးထုတ်ပြန်မဲ့လှုံ့ဆော်ချက်တွေထဲမှာအမေရိကန်ကုန်ပိုင်းရေပိုင်းမှာရေနံနဲ့သဘောတောင်းခွင့်စောက်ဖွေကျူဖော်ရေးလုပ်ငန်းတွေဆိုင်းငံ့တာပါလုံရီတံခွေထုတ်လွှင့်မှုစောချာရေးဆိုင်ရာစီကံချက်တတ်မှတ်တာတွေပါဝင်မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်လူကြီးရေတန်300လုံးကိုနောက်နှစ်ဆောင်းဦးဝေါ့ရာသီအစာပိုင်းနောက်ဆုံးထားပြီးကိုဗစ် -19 ရောဂါကာကွယ်ဆေးထိုးပေးဖို့အတွက်ကာကွယ်ဆေးအလုံးကြီးတန်200ထပ်မထားတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်။ Pfizer BioNTech ကုမ္ပဏီတွေရဲ့ကာကွယ်ဆေးတန်100နဲ့ Moderna ကုမ္ပဏီရဲ့ကာကွယ်ဆေးတန်100ကိုထပ်ဝယ်ထားတာပါ။ဒါမဲ့နွေရာသီအကုန်ဒါမှမဟုတ်ဆောင်းဦးရာသီအစပိုင်းမှာအဲ့ဒီဆေးတွေရောက်လာမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အခုနောက်ဆုံးမှားထားတဲ့ကာကွယ်ဆေးအီအတွက်နဲ့ဆိုရင်အမေရိကန်ကဝယ်ထားတဲ့ကာကွယ်ဆေးအလုံးကြီးတန်း600ရှိသွားမှာဖြစ်ပါတယ်
။ Not in hand yet but ordered. We expect these additional 200 million doses to be delivered this summer.
လက်ထဲမရောက်သေးပါဘူး။မှားထားပါပြီ။အဲ့ဒီနောက်ထပ်ကာကွယ်ဆေးတန်း100ဒီနှစ်နွေရာသီမှာရောက်လာဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒီစီအရေးအတွက်ကအမေရိကန်တန်း300လုံးကိုကာကွယ်ဆေးအပြည့်အဝထိုးပေးဖို့လုံလောက်ပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ ဒါ့အပြင်ဒီနယ်တီးတီးမှာကာကွယ်ဆေးထိုးလုပ်ငန်းအရှိန်မြှင့်မှုအတွေ့ရှိထားပြီးသားကာကွယ်ဆေးတွေကိုလာမယ့်သတင်းသုံးပတ်အတွင်းတိုးမြင့်ပို့ဆောင်ပေးသွားမယ်လို့လည်းဘိုင်ဒန်ဆွေးရွာကကြေညာပါတယ်။လက်ရှိမှာသတင်းတပတ်ကိုစီးလုံးရေ 8.6 သန်းပို့နေတာကနေနောက်သတင်းပတ်ကစပြီး 10.1 သန်းအထိတိုးပြီးပို့သွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဂျွန်ဆော့ပကင်းစ်တက္ကသိုလ်ရဲ့အင်ကာနေအချက်အလက်တွေအရအမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကူးစက်သူ25သန်းခွဲနီးပါးရှိပြီဖြစ်ပြီးသေဆုံးသူက42,000ခွဲနီးပါးရှိပြီဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 5.31 kHz 6833ည 5.32 kHz 6383ည 5.58kilohertz 5885တို့ဖြင့်စနစ်တင်းငွေမှာ silent meter 190 kilohertz 1905တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင
်။စင်တော်ဝင်းမင်းမှာဗိုလ်ထုနေညာပိုင်း VOA American တန်ရဲ့ထိတဲ့ရောက်တဲ့တင်တွေကိုဆက်ကြောပြနေပါတယ်။နိုင်ငံများစွာမှာ covid ကာကွယ်ဆေးဖြန့်ချီရေးခက်ခဲပြီးဆေးရရှိရေးလုံးပန်းနေရချိန်မှာပဲကမ္ဘာပေါ်မှာ covid ကူးစက်ခံရသူပေါင်းကလည်းသန်း100ကျော်လာပါတယ်ကိုဗစ်ရောဂါပိုးကြောင့်သေဆုံးသူစုစုပေါင်းလဲ200,000+ကျော်လာနေပါပြီ17လကျော်အတွင်းတစ်ကမ္ဘာလုံးမှာလူသန်းပေါင်း50ကူးစက်ခံရပြီးနောက်3လအတွင်းမှာတော့အခုလိုကူးစက်သူပေါင်းသန်း100အဆင့်ကိုတစ်ဆတိုးတက်လာခဲ့တာပါဒီတိုင်းကဝယ်နိုင်ငံ၅ခုမှာကိုဗစ်ကြောင့်လူပေါင်း300,000ကျော်သေဆုံးခဲ့ရပါတယ်ဒီဗိုင်းရပ်စ်ကိုကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်လူတွေအနေနဲ့ mask ပတ်စံနဲ့နှာခေါင်းစည်းတက်တာလူချင်းခက်ခွက်ကွာနေတာနဲ့လူစုလူဝေးမလုံကြဖို့ပြည်သူ့ကျန်းမာရေးဝန်ထမ်းတွေကလည်းတိုက်တွန်းနေပါတယ်။အစိုးရတွေအနေနဲ့လည်းရောဂါထိန်းချုပ်ရေးအတွက်လော့ဒ်ဒေါင်းချအသွာလာကတ်သတ်မှုအဆင့်အမျိုးမျိုးကိုချမှတ်လှုပ်ဆောင်နေပါတယ်။ပေရူးနိုင်ငံမှာလည်းဆေးရုံတွေမှာလူနာတွေအများကြီးတက်လာတာမို့မြို့တော်နဲ့ဒေသကိုယ်ကူကိုလော့ဒ်ဒေါင်းချပိတ်ပင်ကန့်သတ်လိုက်ပါတယ်။ပေရူးမှာမရှိမဖြစ်လိုအပ်တဲ့ဆိုင်တွေပိတ်ထားဖို့ဒေသတွင်းခီးတွာလာမှုတွေရပ်ဆိုင်းထားဖို့နဲ့ဘရာဇီးလ်နဲ့ဥရောပကလေရင်တွေပိတ်ပင်ထားတာကိုစီလာဖရိုင်လာ14ရက်နေ့ထိတည်တန်းတူဖို့ပီရူးသမ္မတဖရန်စစ္စကိုဆက်ကက်စီကအမိန့်ထုတ်ထားပါတယ်ခင်ဗျာ။နီပေါ်နိုင်ငံမှာအိန္ဒိယကလက်ဆောင်အဖြစ်ပို့ပေးတဲ့ကိုဗစ်ကာကွယ်ဆေးကိုကျန်းမာရေးလုပ်သားတွေထောင်ထဲစီတန်းစီထိုးနိုင်ခဲ့ပါတယ်။3လကြာကာကွယ်ဆေးထိုးလှုပ်ရှားမှုစတင်လိုက်တာလည်းဖြစ်ပါတယ်။ Thrive Global တက္ကသိုလ်ရဲ့ဆေးပညာသင်ကြားမှုဆေးရုံမှာအခုလိုစထိုးပေးခဲ့ရမှာဆေးထိုးဖို့နောက်တွန်နေခဲ့တဲ့လူပေါ်ကံကတွေကိုဆရာဝန်တွေကသေဝနန်းတွေကိုယ်တိုင်စထိုးခံဖို့လိုတယ်မဟုတ်ရင်ဘယ်သူကစထိုးခံမှာလဲလို့တိုက်တွန်းအားပေးခဲ့ပါတယ်ဝန်ထမ်း300ကိုစထိုးပေးမှာဖြစ်ပြီးနောက်ထပ် 2,000 ကိုလည်းတပတ်အတွင်းထိုးပေးသွားမယ်လို့ဆေးရုံညွှန်ကြားမှုဒေါက်တာဒင်းနက်စ်ကဖယ်ကပြောပါတယ်အိန္ဒိယဟာနီပေါ်နိုင်ငံကိုကိုဗစ်ကာကွယ်ဆေးတပန်းလူဒန်းထားပါတယ်အဲ့ဒီဆေးဟာအိန္ဒိယနိုင်ငံ Serum Institute ကထုတ်တဲ့ AstraZeneca Oxford ကိုဗစ်ကာကွယ်ဆေးဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းအိန္ဒိယကအလားတူရခဲ့တဲ့ကိုဗစ်ဆေးကာကွယ်ဆေးတွေကိုဒီနေ့ပဲကျမ်းမာရေးလူသားတွေကိုတနင်္ဂနွေလုံးစတင်ထုံနှံပေးရမှာအဖြစ်များခဲ့တဲ့ရန်ကုန်နဲ့မန္တလေးမှာဂျာဗီနဲ့ခြိတဲ့ကျမ်းမာရေးလူသားတွေလည်းဆေးထိုးခံခဲ့ကြပါတယ်။အင်ဒိုနီးရှားမှာတော့ကမတ်ဂျိုကိုဗီဒိုတို့အနေနဲ့တရုတ်ကထုတ်တဲ့ Sinovac ကိုဗစ်ကာကွယ်ဆေးကိုဒုတိယမြောက်အဖြစ်ဒီနေ့ပဲအထိုးခံခဲ့ပါတယ်။ပထမအကြိမ်ကတော့လွန်ခဲ့တဲ့နှစ်ပတ်ကအထိုးခံခဲ့တာပါခင်ဗျာ။ကိုလံဘီယာမှာတော့ကာကွယ်ရေးဝန်ကြီးကိုဗစ် -19 နဲ့ဆက်ဆက်သေဆုံးခဲ့တာကြောင့်တနင်္ဂနွေလုံးဝမ်းနည်းပူဆွေးနေကြပါတယ်။အသက်69နှစ်အရွယ်ဒီကာကွယ်ရေးဝန်ကြီးကာလော့စ်ဟ ோம் စ်ထရူဂျီလိုအနေနဲ့ဘိုဂိုတာမြို့တော်ကဆေးရုံတစ်ခုမှာနှစ်ပတ်ကြာတက်ရောက်ခဲ့ပြီးမနေ့ကပဲသေဆုံးခဲ့တာပါသူကွယ်လွန်တဲ့အတွက်အထူးဝမ်းနည်းချီးကျူးနာခြင်းအားကြောင်းကိုလံဘီယာသမ္မတကနိုင်ငံကိုလွှင့်တဲ့ရုပ်မြင်ဆန်ညမှာပြောကြားခဲ့သလိုထိတ်တန့်ဆိုးရွားရရှိတယ်လဲမနေ့ကသူ့စာဝနာခန္ဓာမှာမိသားစုနဲ့အတူနှမျောတသပူဆွေးခဲ့ကြပါတယ်ဝန်ကြီးဟ ோம் စ်ထရူဂျီလိုဟာတကယ့်ကိုတက်ဝင်ယုံကြည်မှုအပြည့်ရှိတဲ့ပြည်သူဝန်ထမ်းကောင်းတူဖြစ်တဲ့အရင်လဲနိုင်ငံခြားရေးဝန်ကြီးနဲ့ကာလီမြို့တော်ဝန်တာဝန်တွေအပြည့်အဝထမ်းဆောင်ခဲ့တယ်လို့သမ္မတအိုင်ဗန်ဒူကာချီချူးပြောခဲ့ပါတယ်။တကယ်တော့ကာကွယ်ဆေးသန်းတဲ့ချီမှားရပေမဲ့ရှေ့လာတဲ့ထိုးဖို့မှန်းချတဲ့ကိုလံဘီယာမှာဂျွန်ဆော့ကင်းစ်တက္ကသိုလ်ဆင်းရဲရလူပေါင်း5,000ကျော်သေဆုံးလာခဲ့ပြီးချိန်မှာဝန်ကြီးဟ ோம் စ်ထရူဂျီလိုဟာကိုဗစ်နောက်ဆက်တွဲအဆုတ်ရောင်နီမိုနီးယားနဲ့သေဆုံးခဲ့ရတာပါ။အခုအချိန်ထိလူရေသန်း50နီးပါးရှိတဲ့ကိုလံဘီယာမှာပိုးထွေသူပေါင်းက2,000ကျော်ရှိလာနေပါတယ်။ဒီကိုဗစ် -19 ကြောင့်မချခဲ့တဲ့ပြည်ပတွေအတွင်းတုန်းကပဲဇင်ဘာဝေနိုင်ငံမှာဝင်ကြီးလေးဦးမာလာဝီမှာ2ဦးနဲ့တောင်အာဖရိကမှာ2ဦးနောက်အရင်ဆွာဇီလန်ကအက်စ်ဝါတနီမှာ2ဦးတည်ဆုံခဲ့ရပါသေးတယ်ခင်ဗျာ အိန္ဒိယမှာတော့နယူးဒေလီမြို့တော်ကသမိုင်းဝင်ခန္ဓာမှာဆန္ဒပြလက်သမားတွေနဲ့ရဲတွေထိတိုက်ကြံလန့်ဖြစ်ကြလို့လူထုတွေသုံးပြီး80ခန့်တန်းရပြီးတဲ့နောက်လုံခြုံရေးတွေတင်းကျပ်လိုက်ပါပြီ။နယူးဒေလီမြို့တော်ကရက်ဖို့ခေါ်ခန္ဓာနီမှာစက်ပြိုးရေးကဏ္ဍပြုပြင်ပြောင်းလဲရေးပေါ်ဆက်ဆန္ဒပြနေကြတဲ့ထောင်ပေါင်းချီတဲ့လက်သမားတွေနဲ့ရဲတပ်ဖွဲ့ကြားမနေ့ကထိတိုက်ဖြစ်ပြီးနောက်ရာဂနန်းတွေနဲ့ချီတဲ့ရဲတွေကိုအဆောင်ချထားလိုက်ပါပြီ။အစိုးရရဲ့စက်ပြိုးရေးပြုပြင်ပြောင်းလဲမှုဟာအကြီးစားပုဂ္ဂလိကဝယ်ယူသူတွေအတွက်သာအကျိုးဖြစ်စေပြီးစိုက်ပျိုးသူတောင်သူတွေထိခိုက်နစ်နာကြရမယ်ဆိုတာလယ်သမားတွေကအခုလိုဇက်တိုက်ဆန္ဒပြလာနေတာပါလယ်သမားအဖွဲ့ကြီးရဲ့အထွေထွေတွင်မူ SS ဘန်တရာကတော့ဆန္ဒပြသူတချို့အခုလိုအကြမ်းဖက်မှုတွေလုပ်ခဲ့တဲ့အတွက်ဆန့်ကျင်တယ်လို့ပြောပါတယ
်လာလ်ကလေးပေဂျိုဘီဟင်းဆက်ဂတ်နိုင်ဟွင်လာလ်ကလေးပေ
အခုလိုအခုခံတဲ့ညီမအကြမ်းဖက်ခဲ့တာနဲ့အနည်းရောင်လန်တွင့်ထားတာတွေကိုကျွန်တော်တို့မထောက်ခံပါဘူးဆန့်ကျင်ရှုတ်ချပါတယ်ဒါကကျွန်တော်တို့အစီအစဉ်မဟုတ်ပါဘူးဒီနေရာကတိုင်းပြည်ရဲ့အထိမ်းအမှတ်နေရာမျိုးအခုလိုကိစ္စမျိုးကမဖြစ်သင့်ပါဘူးအခုဒီမှာပါပဲဖြစ်ခဲ့ကျွန်တော်တို့လှုပ်ရှားမှုတစ်ခုလုံးကိုထိခိုက်ပါတယ်အဲ့ဒီလိုခံစားရပါတယ်နောင်တရနေပါတယ်လို့ပြောသွားတာပါမနေ့ကအိန္ဒိယနိုင်ငံတော်ထူထောင်တဲ့အခမ်းအနားနဲ့တိုက်ဆိုင်နေချိန်ဝန်ကြီးချုပ်နရန္ဒရာမွန်တီမေဂွန်ပြောတဲ့အခုနေရာအထိဆန္ဒပြသူတချို့လမ်းခွဲထွက်သွားပြီးသမိုင်းဝင်ခံတဲ့ရဲ့အပြင်နိုင်ငံကိုဖျက်ဆီးတာအနည်းရောလမ်းတွေဆွင့်ထူတာရဲတွေနဲ့ထိတိုက်တွေ့တာတွေဖြစ်ခဲ့ပါတယ်ခင်ဗိုလ်လူရပိုင်းတဲ့တင်တွေကိုကိုချော်သိန်းနဲ့ကျွန်တော်ဝင်းဝင်းကြောက်ကြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာတင်ပေးပို့ချက်နဲ့ပတ်စင်ခန္ဓာတွေကိုနားဆင်ရတော့မှာပါခင်
မြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ကိုဗစ်ရောဂါကာဝေးဆေးစတင်ထိုးနှံရမှာယောဂတိုက်ခိုက်ရေးရှီတန်းကပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်လောကပီးတွေပါဝင်နေကြတဲ့အကြောင်းပြောပြပါမယ်ကျမကတော့စုစုပါပြည်နယ်နယ်တိုင်းအသီးသီးကကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်ဝန်ထမ်းတွေကိုကိုဗစ်ရောဂါကာဝေးဆေးပထမဆုံးအကြိမ်စတင်ထိုးနှံပေးနေတာပါယောဂကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းအတွင်းမှာတော့ကိုဗစ်ရောဂါကာဝေးဆေးထိုးနှံတာကိုရန်ကုန်ပြည်သူစေယုံကြီးနဲ့အီယာဝရီကိုဗစ်စင်တာမှာစတင်ခဲ့ပါတယ်ရန်ကုန်မှာပထမဆုံးကာကွယ်ဆေးထိုးခံရသူတွေထဲမှာအသက်58နှစ်အရွယ်ရန်ကုန်ပြည်သူ့ဆေးရုံကြီးကသူနာပြုတ်ဆရာမကြီးဒေါ်သက်သက်သိန်းနဲ့တူအပါဝင်ဖြစ်ပါတယ်
။ကျမအရန်ပြောပါရယ်ဒီဆေးစကျင်ထိုးတဲ့အစမှာကျမတို့ဆေးရုံမှာကျမပထမအဆုံးထိုးရတဲ့အတွက်လည်းဂုဏ်ယူပါတယ်။နိုင်ငံတော်ပေါ့နော်ဒီဆေးထိုးဖို့အတွက်ပြည်ပြည်လေးတဲ့လူကြီးအားလုံးကိုလည်းပြည်သူအများကြီးကျေးမာတယ်။
ပထမဆုံးကာကွယ်ဆေးထိုးခံခဲ့သူနောက်တော်ဦးဖြစ်တဲ့ရန်ကုန်ဆေးရုံကြီးယောဂရှာဖွေရေးဌာနကပါမောက္ခဒေါက်တာမျိုးသက်တင်ကလည်းကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကြောင့်ကံယောဂကိုကျော်လာနိုင်မှုမျှော်လင့်နေပါတယ်
။တို့ဒီဆေးစီကတော့လုံးကျန်းမာရေးဝန်ထမ်းတွေကတော့စထိုးတာပေါ့နော်တကယ်တော့တပီလုံးထိုးနိုင်ရင်တော့ကျွန်တော်ဒီကိုဗစ်ယောဂသုံးရက်နေမှာကျွန်တော်တို့ကျော်လွန်နိုင်မယ်လို့ယူဆတာပေါ့တော့
ဒီနေ့ကာကွယ်ဆေးထိုးတဲ့အစီအစဉ်မှာတော့ယောဂကာကွယ်နိုင်စွမ်း90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့ဆိုထားတယ်။အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိကိုအသုံးပြုနေတာပါ။အိန္ဒိယနိုင်ငံကလက်ဆောင်ဖြစ်ပေးထားပြီးပြည်ခဲ့တဲ့သတင်းပတ်ထင်မှာပဲရောက်လာတဲ့ထူးဆီးသက်တမ်းခွဲကိုတော့ရန်ကုန်တိုင်းပါဝင်နိုင်ငံအဝန်ကချမ်းမာရေးဝန်ထမ်းတွေအတွက်အဓိကတုံ့ဆွဲဖို့စီစဉ်ထားတယ်လို့လည်းရန်ကုန်တိုင်းချမ်းမာရေးဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာထွန်းမြင့်ကပြောပါတယ်
ကျွန်တော်တို့ရန်ကုန်တိုင်းထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကအပြည့်အစုံချမ်းမာရေးဝန်ထမ်းက6000ကျော်ဝန်ကျင်ရှိပါတယ်6000ကျော်ကျွန်တော်တို့ရန်ကုန်တိုင်းအောက်ပါရန်ကုန်တိုင်းအောက်ပါအခုအဆင့်နဲ့တခြားဌာနတွေကကျွန်တော်တို့ကဆောင်ပြီးဆောင်ရွက်ပေးရတာရှိပါတယ်အဲ့ဒါတော့တိုင်းရင်းစီပညာဝန်ကြီးဌာနအာဃာနဲ့ဆရာပညာဝန်ကြီးဌာနဘက်ကစေတုကေတနာဦးကြီးဌာနအမျိုးသားတပ်ဖွဲ့ဌာနဒီဌာနတွေလည်းပဲရှိဒီဌာနတွေလည်းကျွန်တော်တို့ဆောင်ဆောင်ရဲ့ဒီပါတယ်ဒါလေးနဲ့ဆိုလို့ရှိရင်အားလုံးကျွန်တော်တို့ကဒီတပုတ်မှာကျမကြီးဝန်တာ2500တောင်းဝင်းကြီးကျွန်တော်တို့ထူးထူးအစင်းစင်းရှိတယ်ပါကျွန်တော်တို့ရဲ့ရုံးမှလည်းပဲပါဝင်သေးတယ်ကျွန်တော်တို့အပြည့်ဝရောက်နေပါပြီ
ယောဂကာဝေးဆေးစတင်ထိုးနှံတဲ့အစီအစဉ်ကိုတော့ယောဂကုသမှုတွေများတဲ့ရန်ကုန်ရခိုင်ပြည်နယ်နဲ့အစိုးရရုံဆိုင်ရာနေပြီးတော့အပါအဝင်နိုင်ငံအဝန်မှစတင်နေပြီးဖြစ်ပေမဲ့ယောဂအန္တရာယ်ကိုဆက်လက်တတိထားဖို့လေဒီနေ့ပဲကာဝေးဆေးထိုးခံခဲ့တဲ့ရန်ကုန်မြို့အေယာဝတီကိုဗစ်စင်တာကစီစဉ်လာရှင်လဝပီကုခန့်ကူကူကတိုက်တွန်းထားပါတယ်
ပါရီကာဝေးလေးရရဆိုမဲ့လည်းအဲ့လိုမတ်ဆက်ပါပေါ့ကာဝေးလေးရအကုန်လုံးအချိန်နဲ့ပြီးပြီးအားလုံးထုတ်ရမှာပါပေါ့အခုမတ်ဆက်ပြီးတော့လက်စီရောတိချာအိမ်မှာပဲနေကြပါလို့ဆိုတော့တိုက်တွန်းနေပါတယ်ဟုတ
်ကာဝေးဆေးထုတ်ခံပြီးတဲ့သူတွေကိုယ်တိုင်လည်းကံယောဂဆိုင်ရာလက်ညှိုးချက်တွေကိုမပြတ်မကွက်လိုက်နိုင်ဘူးလို့လည်းလို့ ARV ကိုဗစ်စင်နာမှာလှုပ်အားပေးနေတဲ့သူနာပြုတော်စုဆိုင်ထက်ကပြောပါတယ်
ကောက်ွယ်သေးထိုးပြီးလဲပေါ့ပေါ့ဆက်ဆက်နေကြပါနဲ့လို့ဒီလိုပဲမတ်တက်ပြီးတော့ပဲနေပါလို့ဇမကြီးဌာနနေပြီးလေးထုတ်ကန်ထားတဲ့အတိုင်းပဲနေပါလို့သိထိုးပြီးကောက်ွယ်သေးထိုးပြီးဆိုပြီးတော့လဲအဲ့လိုပေါ့ပေါ့ဆက်ဆက်နေပါနဲ့လို့ပြောပါဦ
းကိုဗီယောဂါကာဝေးစီစထုတ်ပြီးနေချိန်မှာပဲမြန်မာနိုင်ငံမှာယောဂါကူဆတ်မှုတွေလည်းရှိနေသေးဖြစ်ပါတယ်။ချမိုင်းနဲ့အောင်စာဝန်ကြီးဌာနရဲ့ဇန်နဝါရီလ26ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရကယ်ယောဂါကြောင့်သေဆုံးသူ3000ကျော်နဲ့ကူဆတ်ခံရသူအတူတူလူနာပေါင်းက33800ကျော်ရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ဒေသရေးမှာဒေသခံတွေမျက်နှာဆုံးရှုံးမှုတွေကြုံရနိုင်တာကြောင့်လက်ရှိရေးဆွဲနေတဲ့အမျိုးသားမျိုးရာဥပဒေတွေကိုရပ်ဆိုင်းထားဖို့တောင်သူလယ်သမားကိုစားပြုရပ်ဘက်ဖွဲ့တွေကတိုက်တွန်းလိုက်တဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့စောထပ်ပါအမျိုးသားမျိုးရာအသုံးချရေးမူဝါဒကိုအခြေခံပြီးမျိုးရာဥပဒေအစ်စ်ကို2022ခုနှစ်ထဲမှာအပြီးရေးဆွဲသွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ပြီးခဲ့တဲ့အစိုးရတက်တန်းအတွင်းကြေညာခဲ့ပေမယ့်လုပ်ငန်းအသိစိတ်တိကျဖော်ပြမှုမရှိရာအရက်ပတ်အဖွဲ့တွေရဲ့အခန်းကဏ္ဍကိုရှင်းရှင်းလင်းလင်းမဖော်ပြတာတွေအပေါ်တိုင်းရင်းသားလူမျိုးစုတွေကထောက်ပြလိုက်တာပါမျိုးရာမူဝါဒကိုသက်ဆိုင်ရာပြည်နယ်တွေကသာရေးဆွဲသင့်ပြီးဒီလိုရေးဆွဲရမှာအရက်ပတ်အဖွဲ့တွေရဲ့ပူးပေါင်းပါဝင်မှုလိုကြောင်းနဲ့ဗဟုချုပ်ကိုင်မှုကိုပုံပြီးအားပေးနေတဲ့မျိုးရာဥပဒေဖြစ်တဲ့အတွက်ဒီဥပဒေရေးဆွဲရကို NLD အစိုးရတက်တန်းမှာရပ်ဆိုင်းထားဖို့တောင်းဆိုရတာဖြစ်ကြောင်းတိုင်းရင်းသားမျိုးရာကွန်ရက်ပြောရေးဆိုခွင့်ရှိသူဦးအောင်လက်က VOA ကိုပြောပါတယ်
ကျွန်တော်တို့သွားနေတာကဖက်ဒရယ်တရားစုံဖြစ်နေတယ်။ကိုမြာမူဝါဒတွေရေးဆွဲနေတာကပူကအကြီးကဲတိုင်းနေတယ်။အခုရေးဆွဲနေတဲ့မြာမူဝါဒကြီး2008အခြေခံဥပဒေကစင်တက်လာတာဖြစ်နေတယ်။ရေးဆွဲခဲ့တဲ့မြာမူဝါဒနဲ့ဒီဒီအခြေအနေနဲ့ကိုယ်လည်းရှိတယ်။ဘူချုပ်ကဲမှုကိုဘူမူကိုအားပေးနေတဲ့မြာမူဝါဒကြီးဖြစ်နေတယ်။ဒါကြောင့်ကျွန်တော်တို့ဟိုကန့်ကွက်ရတာဖြစ်တာရဲ့။
ဖက်ဒရယ်စနစ်ကိုသွားနိုင်မယ်လေယာဉ်မြင်တဲ့ရိုးရာကလေးအတိုင်းမြေယာစီမံခန့်ခွဲရေးရဖို့လှုံ့ဆော်တာကအုပ်ချုပ်ရေးပိုင်းကိုပို့ပြီးအကျိုးရှိလိမ့်မယ်လို့တောင်သူလယ်သမားအဖွဲ့တွေတဘာဝပတ်ဝန်းကျင်နဲ့မြေယာအဖွဲ့အစည်း16ခုကသူတို့ရဲ့သဘောထားကိုဇန်နဝါရီ28ရက်ဗိုလ်တော်ဦးနေ့မှာပူးတွဲထုတ်ပြန်ထားတာပါတောင်သူလယ်သမားတွေကိုအခြေပြုရဲ့မြေယာဥပဒေမျိုးသားဖြစ်တဲ့တယ်လို့လည်းတိုင်းရင်းသားမြေယာကွန်ရက်ကဦးအောင်လက်ကပြောပါတယ်ငယ
်ငယ်ရေးစရာကလည်းမြေယာပေါ်မှာစီစဉ်ပြီးမှလုပ်ကြည့်တာပဲဒါကြောင့်မြေယာဥပဒေရေးဆွဲတဲ့နေရာမှာမြန်မာနိုင်ငံမှာ95000ခန့်လုံးရှိသောတောင်သူလေသမားကိုသူ့ရဲ့ဘဝကိုအတိအကျကြည့်ပြီးမှရေးဆွဲတာကသူမှမှန်ကန်စီရော်တဲ့မြေယာမူဝါဒဖြစ်မယ်လို့ညင်းတယ်
။လေယာဉ်မြေဥပဒေနဲ့2018နှစ်ကုန်ပိုင်းကပြဌာန်းလိုက်တဲ့မြေလွမြေလက်မြေရိုင်းဥပဒေတွေကြောင်းတိုက်ပွဲဆောင်ရသူတွေပြပအလုံးထွက်လို့သူတွေမြေယာဆောင်ရှုံးမှုကြီးရှိလာနိုင်တယ်လို့လဲမြေယာအခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်အစိုးရရဲ့တရားဝင်ထုတ်ပြန်ထားတဲ့စာရင်းတွေအရမြေလွတ်မြေလက်မြေရိုင်းဧက54တန်းကျော်ရှိပါတယ်ဘူပွားစင်စပ်ပိုင်လာရေးမြေတွေဆောင်ရှုံးကြလို့လူအခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုထားကြတာပါ1948ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းရင်းသားတွေဟာအခွင့်အရေးတန်းတူရတယ်လို့လူအခွင့်အရေးရှိနေတဲ့ဦးဖြစ်သူတရားလွတ်တော်ရှိနေဦးကြည်မြင့်ကအခုလိုသုံးသပ်ပါတယ်
။ရှင်းရှင်းပြောရရင်တော့ပြည်နယ်ဒီမှာကိုယ်ကိုယ်စီယူရှင်းတဲ့ကိုယ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံကိုတခြားပါမှာ။ပြီးတော့မှကျွန်တော်ပြည်တော်စုနဲ့ပေါင်းစည်းရမှာလေ။အဲ့လိုမဟုတ်ဘဲနဲ့ပြည်တော်စုဟာကြီးပဲအကုန်ချပေးပြီးတော့ဆရာနဲ့တပည့်ဟလာအဲခုနပြောလေအပေါ်နဲ့လဲဝေခံပေါ့ဗျာအဲ့ဒီလိုဟာမျိုးကတော့အဆုံးသတ်တယ်နီးเนาะအတင်းလုတ်တဲ့ခါမျိုးတော့ကျွန်တော်လက်မခံပါဘူးเนาะအဲ့ဒါတော့အတိကျပါပဲเนา
ะအစိုးရအနေနဲ့ရှုပ်ထွေးလိုက်မြေယာဥပဒေအစ်စ်ကိုပြန်ပြီးသုံးသပ်တဲ့နေရာမှာလူမျိုးစုတွေတောင်သူလယ်သမားတွေနဲ့လူတို့ရဲ့အကြံပေးချက်ကိုယူပြီးမှအတိပေးလှုပ်ရှားမှုတွေလုပ်တင်ကြောင်းလဲလူအခွင့်ရေးစောင့်ကြည့်ရဲ့အဖွဲ့တွေကထောက်ပြထားပါတယ်ခင်ဗျာကျွန်တော်ကတော့အစောထပ်ပါရန်ကုန်ကနေတင်ပြပို့ထားတာပါ
မာဆူရနဲ့မြောက်ပိုင်းမှာပဲတိုင်းရင်းသားလက်နက်ကင်ရေးပွဲတို့ဆွေးနွေးမဲ့အစီအစဉ်ဟာတွဲဆုံမဲ့နေရာအတွက်သဘောတူညီချက်မရသေးတာကြောင့်စီစဉ်ထားတဲ့အတိုင်းဒီလာထဲမှာတွဲဆုံနိုင်မဲ့အလားအလာမရှိတော့တဲ့အကြောင်းတင်ပြပါမယ်ကျွန်တော်မိုးစောပါ မြောက်ပိုင်းမှာမိတ်၄ဘွဲ့ဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေနဲ့မြမအစိုးရကိုယ်စားလှယ်တွေကချင်ပြည်နယ်မြစ်ကြီးနားမြို့ဒါမမုတ်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာဒီလဒုတိယပတ်လောက်တွဲဆုံဖို့ကံလန်ထားပေမဲ့သဘောတူညီချက်မရသေးပဲဖြစ်နေတာပါမြန်မာအစိုးရဘက်ကတွဲဆုံဖို့ကမ်းလှမ်းထားတဲ့ဒေသတွေမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်အခက်အခဲရှိနေကြောင်းလည်းကချင်လွတ်လပ်ရေးကြံရော KIA ရဲ့ပြန်ကြားရေးတာဝန်ခံပုံမှုကြီးနော်ဘူးက VOA ကိုပြောပါတယ
်ကိုဒီမော့ဆယ်မှာကချင်ပြည်နယ်မှာဒီကိုဗစ်ရောဂါကူးစက်မှုဟာလည်းတော်တော်လေးဆူဆူဝါးဝါးဖြစ်နေတယ်ဒါကြောင့်အဲ့ဒီမကျိနာဆိုတာလည်းတတ်မှတ်လို့အခက်အခဲရှိတယ်ကျိုင်းတုံမှာလည်းပဲဝဒေသတို့မိုင်းလားဒေသတို့မှာကိုယ်စမကတော့ဖြစ်နေတယ်အကြောင်းသွားရလာရခစ္စကအစပေါ့ဒိုက်တုံကလည်းခက်ခဲရှိတယ်အဲ့တော့ကြောင့်နေရာတတ်မှတ်တာဟာတော့ခက်ခဲရှိနေလို့ဇန်နဝါရီလမှာတွေ့ဆုံဖို့ဆိုတဲ့ဟာတော့မဖြစ်သေးတဲ့နေသားဖြစ်ပါတယ်အခုလိုလိုစီကျွန်တော်တို့မြောက်ပိုင်းမဟာမိတ်လေးဖွဲ့တရားဆွေးနွေးနေတုံပဲဖြစ်ပါတယ်
ပြဆုံးဆွေးနွေးမဲ့နေရာရွေးချယ်ရမှာမဟာမိတ်လေးဘွဲ့ကြညှိနှိုင်းပြီးတဲ့အခါအစိုးရကိုယ်စားလှယ်တွေနဲ့ပြန်လည်ညှိနှိုင်းဖို့လိုအပ်လိမ့်မယ်လို့လည်းပြောပါတယ်ကချင်ပြည်နယ်မှာတော့ကိုဗစ်90လူနာ930ကျော်ရှိပြီးဒီလ26ရက်နေ့ညနေပိုင်းမှာတော့90လူနာ71ယောက်ထပ်တိုးခဲ့သလိုဝဒေသမှာတော့90လူနာ304ယောက်ရှိရမှာဒီလ25ရက်နေ့မှာထပ်တိုးလူနာ1ယောက်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်မိုင်းလားဒေသမှာတော့ကိုဗစ်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်တာကြောင့်ဒီလ23ရက်နေ့ကစတင်ပြီးအသွားအလာကန့်သတ်တာတွေကိုစတင်ဖြေလျှော့ထားပါတယ်အစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့အစိုးရဘက်ကကမ်းလှမ်းထားတဲ့နေရာတွေမှာကျင်းပမယ်ဆိုရင်ဖြစ်နိုင်ကြောင်းပြောပါတယ်
။ကျွန်တော်တို့ဘက်ကလည်းဒီအခြားနေရာတွေကဘယ်လိုကျမဟိုဘာကြ။ဒီလိုဘာလို့ဆိုဖြစ်ချင်မကျွန်တော်တို့ကတော့လာတာအထက်မှာလည်းစိုးရတော့ပေါ့။ဒါနဲ့အခုတနင်္ဂနွေမှာပြုလုပ်ကြတော့ပါပဲ။ခုနကမြစ်ကြီးနားဆိုတာကတော့တော်တော်နေတော့ပါပဲ။ဒါတိုင်းဒီကကြီးနားအားလုံးကကြတော့ပါပဲ။အဲဒီရအောင်လို့တော့ကျွန်တော်တို့ရောက်တိုင်းဆိုတော့ဒီလိုပဲကြည့်ရတော့လေကိုရှင်းရမယ်တော့ဒါပေမဲ့တော့တစ်ဆက်ကအပေါ်ရွေးချယ်ပေးကြတာကျွန်တော်ပြောလို့မရဘူးကျွန်တော်တို့ကတော့ channel ဆက်လို့ပြင်ရှိဒီနေရာကြီးဆက်လို့ပြင်ရတော့ဖြစ်တယ်
လာမယ့်ဆွေးနွေးပွဲမှာတော့အစိုးရနဲ့မြောက်ပိုင်းဖာမိတ်အဖွဲ့ဝင်တွေကအပြည့်အစာချုပ်ချုပ်ဆိုရေးကိစ္စကိုအဓိကဆွေးနွေးပြစ်မယ်လို့ခန့်မှန်းထားကြပါတယ်။ဦးလာမောင်ရွှေကတော့သဘောတူညီချက်ရဖို့နှိစက်နေပြီလို့ပြောပါတယ်
ဒီမှာလားဒီရတဲ့တပြေတပ်သားတွေတနမဒီခတ်တဲ့ရှင်ကြီးဆီလိုတူဆိုတဲ့လူတွေပဲသူတို့ရှိရတယ်သူတို့အမပစီဘက်ကိုပြန်ပြီးတော့ကျွန်တော်ပို့တယ်လို့ပြောပါတယ်အဲ့တော့အခုအဲ့ဒီကရက်ညက်ညက်ခေးလိုက်လို့ပြန်ပြီးရတာပေါ့သူမကျန်တော့ဘူးလို့ပြောနေတယ်နားလေတယ်
မြောက်ပိုင်းမှာမိတ်အဖွဲ့ဝင်ဖြစ်တဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့တက်မရော်အကြာရခိုင်ပြည်နယ်ကတိုက်ပွဲတွေကိုတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲနောက်ပိုင်းကလေးကရက်စဲထားနိုင်ခဲ့တာအခုအချိန်ထိဖြစ်ပါတဲ့နိုင်ငံရေးလေးလာတုံ့တက်သူတွေကတော့တက်မရော်နဲ့ AA အကြာတိုက်ပွဲတွေရက်ဆိုင်နေချိန်မှာငင်းချမ်းရေးဆွေးနွေးပွဲတွေစတင်ဖို့အလားအလာကောင်းတွေရှိနေတယ်လို့ယူဆနေကြပါတဲ့မနေ့ကကြာတာရင်းနေ့မှာတော့အစိုးရနဲ့အပြည့်အစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဘွဲ့တို့အွန်လိုင်းကနေအလွတ်သဘောဆွေးနွေးဖို့ရှိနေတယ်လို့ဒီရက်ပိုင်းတွေအတွင်းမှာစီးရီးတင်းမာမှုတွေရှိနေတဲ့ GNU နဲ့လည်းဆွေးနွေးပွဲရှိနေပါတဲ့ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကတော့အစိုးရနဲ့အပြည့်အစာချုပ် NCA ကိုလက်မှတ်ရေးထိုးသေးတဲ့ KNU အမျိုးသားတိုးတက်ရေးပါတီ KNPP တို့အွန်လိုင်းကနေတွေ့ဆုံပြီးငင်းချမ်းရေးနဲ့ဒေသဖွံ့ဖြိုးရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ကလာမလေးရှားနိုင်ငံမှာပြိမိနေသူတွေနဲ့ထိမ့်သိမ့်ခံရတဲ့အစင်းသားတွေပါဝင်မြန်မာနိုင်ငံသားတရားကျော်ဒီကနေ့ပဲနေရပြန်ခွင့်ရခဲ့ကြတဲ့အကြောင်းပြောပြပါမယ်ကျမအေးမှာပါကယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ့်ရေးစခန်းတွေမှာလွတ်ရပ်စေနေတဲ့မြန်မာနိုင်ငံသားတွေကိုစံယုံအစီအစဉ်နဲ့နေရပြန်ဖို့နေရာမှာနောက်ထပ်တရားကျော်ပြန်ခွင့်ရခဲ့တာပါ
ဒီကနေ့နေ့ရက်ပြန်ခွင့်ရသူတွေထဲမှာတော့ရက်သားအရွယ်ကလေးတယောက်ပါဝင်ထိမ့်သိရက်စခန်းတွေကလူရက်စီအချင်းသား90နီးပါးပါဝင်ကြမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပြပါတယ်။ဒီနေ့မှာဆိုရင်တော့အကြောင်းမင်းတို့မလေးရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသားပေါ့ဒီအားလုံးမဟုတ်ဆိုရှင်လူ50ခန်းပြန်သွားပါတယ်။အဲ့လူ50ခန်း
ဒီကနဲ့မှာပဲမွေးွားတဲ့လူပေါ့လေခလေးသုံးပေါက်ပါဝဲတယ်တယောက်ကဆိုရင်တော့22ရက်သားပဲရှိပါတယ်ကျန်တဲ့ခလေးက3လတန်နေသားလေးတယောက်ရယ်7လကွယ်သမီးလေးတယောက်ပါပါတယ်ဒါအပြင်ဒီခလေးငယ်ပေါ့လေ၄နှစ်သမီးလေးတယောက်လည်းပါပါတယ်အားလုံးစုစုပေါင်းဆိုရင်လူ50ခန့်ဒီနေ့အဲကဲစီးဖလိုက်နဲ့အတူအော်နော်တပါတော့တယ်ဗျကနေရနေပြီးတော့
ကယောဂါတကြောပြန်ပူဆက်မှုတွေကြောင့်မကြသေးခင်ကပဲအရေးပေါ်အခြေအနေကြီးညာထားတဲ့မလေးရှားနိုင်ငံကနေတရားမဝင်နေဆက်ချက်တော်ဝင်ရောက်နေသူတွေကိုတော့ဒီလပိုင်းအတွင်းမှာပဲအာဏာပိုင်တွေကဇက်တိုက်ဆိုသလိုဖမ်းဆီးနေတာပါမကြသေးခင်ရက်တွေကဖမ်းဆီးမှုတွေကြောင့်မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားတွေထိုင်းနိုင်ငံနဲ့ဇက်ကနေတရားမဝင်ချက်တော်မှုတွေညှော့နှဲသွားတယ်လို့လည်းဦးစံဝင်းကပြောပြပါတယ်
အခုရပိုင်းတော့တရားမဝင်လမ်းကြောင်းတွေကမလေးရှားနဲ့ထိုင်းနဲ့ဆက်မှာတယ်ဖမ်းဆီးမှုတွေတအားများတဲ့အတွက်ကြောင့်တရားမဝင်လမ်းကြောင်းကဏ္ဍတွေရတယ်ကြုံရသောပါတယ်တခုသည်အမီပေါ်ဒီမြန်မာတိုင်းဝန်နဲ့မလေးရှားနိုင်ငံအင်မီဂရေးရှင်းတို့ရဲ့အဲဟိုစားပေါ်ဒီအခုညီပါမှုမှုကြောင့်ဒီမမပြရတဲ့ဒီလစ်ဖလိုက်တွေကိုတပတ်ကို၃ချိန်တိုးချက်မယ်ဆိုတော့လူတိုင်းတန်လို့ရတဲ့အနေအထားဖြစ်သွားတယ်နောက်ခုမလေးရှားအင်မီဂရေးရှင်းကလည်းကျွန်တော်တို့ဒီနှစ်ဇန်နဝါရီကနေပြီးတော့ဇွန်လအထိ6လပိုင်းအထိပေါ်ဒီတန်ကြီးလျှော့ပြီးပြန်ရမယ်ဆိုပြီးသူကနေတော့ဘုရားထုတ်ပြန်ထားတဲ့အတွက်ကြောင့်လူကြီးအားလုံးတန်နေအောင်လို့ကုညီမယ်ဆိုတဲ့အတွက်ကြောင့်အားလုံးကလေရင်နဲ့တံပိုးတွေဆောက်မြောနေပါတယ
်ကိုဗစ်ကရောဂါကြောင့်သေဆုံးသူ900ကူးစက်သူ39,000လောက်ရှိနေတဲ့မလေးရှားနိုင်ငံမှာဒီလအတွင်းနေ့စဉ်လူကြီးထောင်ချီပြီးကရောဂါပိုးကူးစက်နေရမှာအများစုကနိုင်ငံသားလူသမားတွေဖြစ်တယ်လို့ဆိုပါတယ်ဒီလိုကူးစက်မှုတွေအများအပြားဖြစ်နေချိန်မှာမြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့နေတာဖြစ်ပါတယ်ကျမမအေးမာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ
်မင်္ဂလာပါရှင်ဒီမိုကရေစီစနစ်စီကိုတွားရောက်နေတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအနေအထားတွေနဲ့ပတ်သက်ပြီးတော့လေးလာတွေ့ရှိချက်တွေကိုတင်ပြတဲ့သိဖို့အစီအစဉ်နဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်တဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်တွေကို VOA ရုပ်သံစီစဉ်တွေမှာထုတ်လည်ပေးနေပါတယ်။မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူ့အခွင့်အရေးရင်းချမ်းရေးနိုင်ငံရေးစီလိုအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးတော့လူထုအနေနဲ့ဘာတွေသိထားသင့်ပါလဲ။လက်တွေ့ဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတင်ပြထားပါတယ်။ဒီစီစဉ်လေးကို VOA မြန်မာပိုင်းစနေည TV Magazine စီစဉ်မှာအပတ်စဉ်တစ်လစီတင်ပြပေးနေပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးခြင်းနဲ့တကြိမ်နဲ့ကြည့်ရှုနိုင်တာဖြစ်ပါလေ။ဒီစီစဉ်ကိုစနေညနဲ့ဒီနေ့ဝင်မနက် Radio စီစဉ်တွေကနေလည်းထုတ်လွှင့်ပေးနေပါလေ။ VOA စီစဉ်လေးကိုကြည့်ရှုကြတဲ့ပရိသတ်အားလုံးကိုထူးထူးကျေးဇူးတင်ပါတယ်ရှင်။
အမေရိကန်သမ္မတဂျိုဘိုင်ဒန်နာမည်စင်တင်သွင်းထားတဲ့အန်တိုနီဘလင်ကင်ကိုနိုင်ငံခြားရေးဝန်ကြီးဌာနကဦးဆောင်ဖို့အမေရိကန်အထက်လွှတ်တော်ကအင်္ဂါနေ့မှာအတည်ပြုလိုက်ပါပြီ။အမေရိကန်ထိပ်တန်းသံတမန်တဦးအနေနဲ့ကမ္ဘာတဝန်စိန်ခေါ်ချက်အတော်များများနဲ့မစ္စတာဘလင်ကင်ညင်ဆိုင်ရတော့မှာပါ။ကက်သရင်းဂျစ်ဆန်ရဲ့သတင်းလောက်ကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားပါမယ်။အန်တိုနီဘလင်ကင်ဟာအမေရိကန်ပြည်ထောင်စုရဲ့81ရောင်းမြောက်နိုင်ငံခြားရေးဝန်ကြီးဖြစ်လာပါပြီ။၆ခါမဲ98မဲကန့်ကွက်မဲ22မဲနဲ့အထက်လွှတ်တော်မှာအင်္ဂါနေ့ကအတည်ပြုခဲ့တာပါအမေရိကန်နာပဒနာဆိုရဲထရမ့်အစိုးရအဖွဲ့ရဲ့နိုင်ငံခြားရေးမှူးဝါဒတွေကိုပြောင်းလဲသွားစေမဲ့မစ္စတာဘလင်ကင်ကိုဒီမိုကရက်အတော်များများကအကြိုးဆိုကြပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမာကတော့အခုလိုပြောပါတယ
် Mr. Blinken is just the right person to rebuild and reassert
Mr. Blinken ဟာကမ္ဘာစင်မြင့်ပေါ်မှာအမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာအခွင့်အာဏာတွေကိုကျင်းပပြန်လည်တည်ဆောက်ပေးနိုင်မဲ့တင့်တော်တဲ့သူတစ်ယောက်ဖြစ်ပါတယ်တန်တမန်ရေးဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးဩဇာအာဏာကိုပြန်တည်ဆောက်မဲ့သူလည်းဖြစ်ပါတယ
်ဘလင်ကင်ဟာအထက်လွှတ်တော်မှာလည်းအတွေ့အကြုံရှိသူဖြစ်သလိုအိုဘားမားအစိုးရလက်ထက်ကလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ပါတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးနိုင်ငံခြားရေးမူဝါဒမှာဆယ်စုနှစ်နဲ့ချီအတွေ့အကြုံရှိသူဖြစ်ပါတယ်တချို့ Republican တွေကတော့ Mr. Blinken ရဲ့အတွေ့အကြုံတွေကိုကြည့်ရင် American နိုင်ငံခြားရေးမူဝါဒတွေပုံနေမြဲကြားနေမြဲအတိုင်းဖြစ်နေအောင်ပါပဲဆိုပြီးတော့ပြောကြပါတယ် Republican ထက်လွတ်တော်အမတ် Rand Paul ကအခုလိုပြောပါတယ်
။ Mr. Blinken has been a full-throated advocate
အရှိလေပိုင်းဒေတာကိုစည်ရရနှစ်ပေါင်း20ကြာဝင်ရောက်ဆက်ဖက်မှုတွေကို Mr. Blinken ကအပြည့်အဝထောက်ခံနေသူဖြစ်ပါတယ်။သူ့လက်ထံမှာမူဝါဒသစ်တွေပေါ်ထွက်လာနိုင်မယ်လို့ထင်ရင်မှားပါလိမ့်မယ်။အဲ့ဒီလိုမူဝါဒမျိုးတွေပဲထပ်တွေ့ကြရမှာပါ။
Republican တချို့ကသူ့ကိုထောက်ခံကြပေမဲ့လည်း Iran nuclear သဘောတူညီချက်နဲ့ပတ်သက်လို့အစိုးရတည်းရဲ့ချင်းကမှုကိုလက်မခံပါဘူး။ Republican အထက်လွှတ်တော်အမ Jim Richter အခုလိုပြောပါတယ်
။ The JCPOA was a colossal failure.
JCPOA Iran သဘောတူညီချက်ဆိုတာကကြီးကြီးမားမားကျဆုံးမှုပါပဲ။အမေရိကန်နိုင်ငံသားရဲ့မူဝါဒတွေအမှန်တကယ်မှားယွင်းကြတာပါ။ Mr. Blinken နဲ့ပြောကြည့်တော့ဒီအမြင်ကိုသူပြောမသွားပါဘူး။ဒါပေမဲ့ Mr. Blinken ဟာသမရရဲ့လုပ်ငန်းတွေအကောင့်တွေဖော်ဆောင်ရွက်ပြီး JCPOA စာချုပ်တဲကိုပြန်ဝင်မယ်ဆိုတာထင်ရှားပါတယ်
။အတီးပြုတ်ခန့်ထားနိုင်ရင်ပြီးခဲ့တဲ့တပတ်လွှတ်တော်ရှေ့လျောက်ထွက်ဆိုရမှာတော့သူ့အနေနဲ့အစိုးရင်ဆုံးကိစ္စကအမေရိကန်တရုတ်ဆက်ဆံရေးဖြစ်တယ်လို့ Blinken ကအခုလိုပြောပါတယ
်။ We have to start by approaching China from a position of strength.
ဒီနေ့မှာဆက်ဆံတဲ့အခါကိုယ်ရင်းအားရှိတဲ့ဘက်ကနေစတင်ချင်းကမှာဖြစ်ပါတယ်။အားနည်းလို့မရပါဘူး။ဒီကောင်ကတော့အကောင်ကောင်နဲ့ကျွန်တော်လုံနိုင်တာရှိနေတယ်။မာမိတ်တွေနဲ့အတူတူလောက်ကိုင်းတဲ့အခါမှာလည်းသူတို့ကိုတိုက်ခါချနေရမျိုးလုပ်လို့မဖြစ်ပါဘူး။ဒါတွေကတရုတ်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာအမေရိကန်ရဲ့အင်အားလည်းဖြစ်ပါတယ်
။ Mr. Blinken အနေနဲ့နိုင်ငံခြားရေးဌာနရဲ့အခမ်းအနားညှင့်တင်လာအောင်အတော်လုပ်ရလိမ့်မယ်လို့ကြွမ်းကျင်သူတွေကမြင်ပါတယ်။အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေကဘာတဝံအကောင့်ထဲဖော်ရနေမှာပင်နဂွန်စစ်ထနာချုပ်နဲ့အမေရိကန်စစ်ဖက်ထက်နိုင်ငံခြားရေးဌာနကနောက်တန်းရောက်နေတယ်ဆိုပြီးတန်တမာအတိုင်းအဝိုင်းကခန်းစားနေကြတာဖြစ်တယ်လို့မိုက်ပွန်ဘီယိုရက်စ်တီလာဆန်နဲ့သမရာဟောင်းထရမ့်ထက်လေးနှစ်တာကာလမှာပိုဆိုးလာတယ်လို့ Center for American Progress ကသုတေသီ Brian Cadill ကတုံ့ပြန်ပါတယ်ထို့တော်ကအတည်ပြုလိုက်ပြီးဖြစ်တဲ့ Mr. Blinken အနေနဲ့လည်းဒီစိန်ခေါ်ချက်တွေကိုရင်ဆိုင်ဖို့အသင့်ဖြစ်နေပါပြီ။ Democrat အထက်လွှတ်တော်အမတ် Bob Menendez ကလည်း Mr. Blinken ဟာစဉ်စားတွေးခေါ်နိုင်သူအမေရိကန်ရင်ဆိုင်နေရတဲ့ခက်ခဲရှုပ်ထွေးလာတဲ့ကိစ္စတွေကိုကင်တွယ်ဖို့ဆန္ဒရှိသူဖြစ်ပြီးလွှတ်တော်နဲ့လက်တွဲလှုပ်ကိုင်မှုကတိပြုသားသူဖြစ်တယ်လို့လည်းပြောပါတယ်။ Mr. Blinken ဟာသမ္မတဘိုင်ဒန်အစိုးရဝန်ကြီးနေရာအတွေ့ပြီးခဲ့တဲ့တစ်ပတ်ကစပြီးလွှတ်တော်ကအတည်ပြုလိုက်တဲ့စတုထမြောက်ပုဂ္ဂိုလ်လည်းဖြစ်ပါတယ်။ကျမနင်္ဂလာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရစေ
။ VOE မြန်မာပိုင်းအစီအစဉ်တွေကို Washington မြို့ကထုတ်လွှင့်နေရဖြစ်ပါတယ်။မကြသေးမီကကလာအထိမြန်မာနိုင်ငံငင်းငံရေးဖြစ်စဉ်အတွက်အလားအလာအကောင်းဆုံးဒေသလို့ပြောရမယ့်ကရင်ပြည်နယ်မှာတိုက်ပွဲတွေပြန်လည်ဖြစ်ပေါ်တဲ့အထိနိုင်ငံရေးမငြိမ်သက်မှုတွေရှိရနေပါတယ်။ဒီဖြစ်ရပ်တွေရဲ့သေယုစကံအမှန်ကဘာလဲ။ဘာကြောင့်ဖြစ်ရသလဲဆိုတာနဲ့ပတ်သက်ပြီးအဲ့ဒီဒေသတွင်းနှစ်ပေါင်းများစွာနေထိုင်လာတဲ့မြန်မာရေးသုံးသပ်သူဂါမနီနဲ့ဒီတစ်ပတ်မြန်မာရေးသုံးသပ်ရဲ့အစီအစဉ်မှာကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ်။ပထမဆုံးကျွန်တော်မြင်ချင်တာကတော့မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ညီညာရေးအလားအလာအပြစ်ခတ်ရစရေးသဘောတူညီမှုတွေရကြတဲ့ဆွဲအထက်မှာသမတော်နဲ့ PNU ကမှရရှိရတဲ့သဘောတူညီမှုဟာအသက်ရှင်အကောင်ဆုံးလို့ကျွန်တော်အနေနဲ့အပြင်ကမြင်ရပါတယ်ခေါင်းဆောင်နှစ်ဦးပေါ့လေစစ်တပ်အကြီးအကဲနဲ့ KNU အကြီးအကဲဆိုတာဖလက်တကင်းသိပ်ပုဂ္ဂိုလ်ရရရင်းညရတယ်တကယ်ရပါတယ်ကျွန်တော်အဲ့လိုမြင်ခဲ့တဲ့အမြင်မှန်ပါလားခင်ဗျာဆရာပထမဆုံးအခြေအနေသုံးသပ်ပေးပါ
ဟုတ်ကဲ့အပြင်ပါတော့အဲ့ဒီတိုင်းပါပဲဒါပေမဲ့တကယ်တကယ်အတွင်းကြတော့လေဘာမှစစ်တကသူ့မှာမပြောင်းနိုင်တဲ့ဟာတွေရှိတယ်ဒီမပြောင်းနိုင်တဲ့ mindset တွေကအဲ့လိုမျိုးရှိနေတယ်တကယ်အလုံးကိုသူကပန်တရားအမြင်နဲ့ပဲကြည့်နေတာအဲ့တော့တကယ်ကအပေါ်ယံတော့သူကလည်းသူ့ဘက်ကလည်းပြပါလေမဒီဘက်ကလည်းခုနကလိုတကယ်လည်းဟိုရေရုံကြီးကြီးနဲ့ပတ်လုကြတာပဲဒါပေမဲ့မဖြစ်ပါဘူးလေအဲ့လို
ဆိုတော့အခုခင်းယူနေမြန်မာစစ်တပ်နဲ့အတိတ်ဘက်ကဟာဟိုအပေါ်လာတဲ့တဘောကိုလည်းမူလားအောက်ထင်မှာဆက်ဖြစ်တဲ့တမန်တတိပခါလောက်ပဲလို့ဆိုရမှာခင်ဗျာ
အောက်ခြေလို့ပြောလို့မရဘူးပြောပါဘူးဆိုတာတိုင်မှုအဆင့်အနေလာတယ်နော်တိုင်မှုဆိုလို့ရှိရင်လည်းသူကကာဆာထားနေတာတခါလဲဆက်ဆက်နေတယ်အဲ့တော့ကာဆာထားဆိုတာလည်းခုနလိုမျိုးရုပ်နေအောင်ဟိုင်းရုပ်နဲ့တောက်လျှောက်ဆက်ဆက်နေတယ်ဆိုတော့ဒါကတော့အောက်ခြေရှိတဲ့ဟာမဟုတ်ဘူးသူတို့အထက်ကကို policy ရှိနေသူတို့ဟိုးငကူအတိုင်းပဲအကုန်လုံးဝါးမျိုးကြီးဖြတ်သိမ်းရေးပေါ့နော်ဒါကိုဆက်လုပ်နေတာပဲဖြစ်တယ်
ပြန်ယူနေတဲ့ပွဲပြန်ဖြစ်ခင်ဒီရွှေကုတ်ကမှမျိုးစစ်တွေတိောက်နေတဲ့နေကြာဆောင်တပ် PGF နဲ့သဘောထားဖွဲ့ပြီးတော့ BGF ကတပွဲလုံးနှုတ်ထွက်တဲ့ဆရဲတရင်လိုက်ကြားပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့များဆက်ဆက်နေတာလားဆရာဆက်ဆက်နေရဲ့ထင်ပါလား
အဲ့လားကတော့ဒီလိုတပိုင်းစီပေါ့ဒါမဲ့သူတို့အခြေခံ policy ကတော့ဒီတိုင်းပဲလေရှင်းစင်ရဒီတိုင်းသားအဖွဲ့ကြီးတွေအလုံးကိုမယုံကြည်ဘူးသူကအကုန်လုံးလိုလူကြီးအောင်ချင်တယ်သူတို့လက်အောက်ကိုပဲအကုန်လုံးဝင်စီချင်တယ်ပေါ့တကယ်လေး independent ဖြစ်တာမျိုးဆိုလို့ရှိရင်မရဘူးပေါ့ရအဲ့တော့ဒီအခုအဲဖေကုတ်ကိုပြန်ဆောင်လို့ရှိရင်ဒါကြာပြီးလုံနေတာဟုတ်ကတည်းကဦးလေးနေလက်ထက်ကတည်းကလုံနေတာပဲဒါပေမဲ့အခုကျမှလာပြီးတော့သူကပြဿနာလာရှာတာပေါ့နော်တကယ်တန်ခိုင်ရေးဆိုရလဲမဟုတ်တော့ဘူးနဲ့ energy ဆိုရအောက်မှလည်းဒီလိုကြီးဖြစ်တယ်ဆိုပြီးတော့ဗောတိုင်းသားတွေကိုလူများတွေကနေမကောင်းမြင်လာအောင်ပေါ့လေကြာလုတ်တယ်ဘောလို့ကျွန်တော်တော့အဲ့လိုမြင်နေကြ
ကျွာရောအဲ့ရှေကုတ်ကိုမာစီဝိုင်းလောက်တက်ကြတာမြမစစ်တပ်နဲ့ DKBA တဖြစ်လဲ BGF နဲ့ဝေစားမြစားလုပ်နေကြတယ်လို့သုံးသပ်ကြပါတယ်ဆိုတော့ဒီကိစ္စမှာအဝေးမတက်လို့များအခုခါမှာခေါ်ပြဲသွားသလားဆိုတော့လည်းစဉ်းစားရရှိမယ်ထင်ပါတယ်ဘယ်လိုသွားပါလဲခင်ဗျာ
အရင်ကတော့အကုန်လုံးကအဖြစ်ပေးပြီးလုပ်တာပဲကျန်တဲ့စက်ကြီးတွေပေးရပါတယ်သူတို့ဆီကိုတော်ပြီးတော့ကိုယ်တော်တော့မှသူတို့စက်ကြီးပေးရတာမျိုးအမှတမမှုတွေတောင်ပြက်သွားတာရှိတယ်သူတို့ပြန်ရေးယူလိုက်တာလေးပေါ့အဲ့တော့အရင်ကတော့တစ်ချိန်လုံးဝေစာမြစာလုပ်ခဲ့တာပဲဒါပေမဲ့အခုကျတော့တကယ်တော့ပြောရရင်ဒီမှာလည်းဝင်ငွေရလည်းနေသွားတယ်အရင်ကဝင်ငွေရမရတော့ဘူးခုနကကိုဗစ်ကာလနဲ့ဘာနဲ့ဆိုတော့အဲ့ဘာမျိုးတွေဖြစ်သွားတော့အဲ့လိုအကြထိုက်တဲ့အချိန်မှာအင်းကအိတ်ဖောင်းတော့တမျိုးပေါ့ကွာအိတ်ပိန်သွားတော့တမျိုးဖြစ်ပြီးတော့ဒါမျိုးလည်းဖြစ်နိုင်တယ်လို့ယူဆရပါတယ
်နိုင်ငံတကာကလည်းအထူးသဖြင့်ဒီဘက်ကအမေရိကန်ပါဝင်အနောက်နိုင်ငံတွေအုပ်စုဘက်ကတရုတ်ရဲ့မဟာကဏ္ဍစီးပွားရေးယဉ်ကျေးမှုတွေကိုမြန်မာကလက်ခံနေတဲ့စစ်တပ်လည်းအပြည့်အမြောက်လုပ်နေဆိုရဲဝေဖန်မှုတွေပေါ်ထွက်လာတဲ့အချိန်လည်းဖြစ်ပါတယ်ဆိုတော့ဒီ PR တွေဒီ pressure တွေကိုဘယ်လောက်ထိထပ်ပြခဲ့ရလို့ထင်ပါလဲဒီစစ်တပ်နဲ့ရွှေကုတ်ကိုကိစ္စခေါ်ပြကြတဲ့နေရာမှာ
အခုလို့ရှိရအဒီဒီရွှေကုတ်ကိုကြတော့လဲဟိုမှာတိယပန်ယုံတော့ဟောတော့ဒီမှာဒါလည်းတိယပါလို့ဝင်ကြီးပါရရောဒါသူတို့လည်းမဆိုင်ဘူးကတိယမာဖီးယားဂိုင်းတွေပေါ့လေဟို try ဆိုတိကံဂိုင်းတွေလည်းဝဆိုင်နေသူတို့ရဲ့ဘာ OB အားတို့ပါလေတော့ကပတ်တစ်ချောင်းလမ်းတစ်ချောင်းတွေနဲ့လည်းမဆိုင်ဘူးဆိုပြီးတော့ပြောသွားတာလေဒါကတော့ဟိုရုပ်မြင်အောင်လို့ဝင်နေအားပေးအကြောင်းတူဖြစ်သွားတော့ပေါ့တကယ်လည်းဒါကတော့ဟိုတိယပြီးကတိယနဲ့မဆိုင်ဘူးပေါ့နော်ဒီကျွန်တော်အပြင်မှာရှိတဲ့ဟိုတရုတ်ဥပဒေနဲ့မြေကြီးတွေကဒီကရှိနေတဲ့မာဖီးယားဂိုင်းတွေလည်းဆိုင်တယ
်ဆိုတော့ KNU နဲ့အခုဖြစ်နေတဲ့ကိစ္စမှာအရင်တုန်းကထားရှိရတဲ့သဘောထားကနေပြီးတော့အခုလိုရုပ်ပြက်ပြောင်းလဲသွားတဲ့အခြေအနေကဘာကြောင့်လို့ထင်ပါလဲ။လောလောဆယ်လက်တော့အကြောင်းရင်းဘာကြောင့်လို့ဖြစ်မှထင်ပါလဲ
။အဲရုပ်ပြက်တော့မဟုတ်တာကြာနေကြီးကဖြစ်နေတာတော့ NCA ထိုးပြီးရတဲ့ပေါ့လေ NCA စာချုပ်ထဲမှာဘယ်လိုဘယ်လိုကြီးလာတော့တခါနေရဘလို့အပြစ်မလို့ရဘူးဘယ်လိုတွေဟိုရွာတွေကနေရွှေ့ပြရမယ်လို့ပြောခဲ့တာဒီပေါ့ဒါပေမဲ့အဲ့ဒါမျိုးဒီဘမစစ်တပ်ဘက်ကလည်းလိုက်မလို့ခနဲ့ရွာတွေထဲမှာချထားတယ်။နောက်ပြီးတော့မလို့အပ်ချက်နဲ့တော့အဖွဲ့ကြီးရဲ့နေမြေထဲမှာလာပြီးချပြီးလမ်းတွေဖောက်ပါညာမျိုးတွေလောက်နေတာ။အဲ့တော့ဒါတည်းကတော့တောက်လျှောက်ပေါ့လေ။အဲ့လိုဖြစ်ဖြစ်နေရတာပါပဲ။တကယ်တော့အခုကဆက်ဖြစ်တာတော့မဟုတ်ပါဘူး။ဒါပေမဲ့အရင်ကလည်းတက်နိုင်တော့ဖုံးဖုံးမမှုရလောက်တယ်။ KNU ဘက်ကလည်းဖြစ်နေမဲ့လည်းသူကလည်းသိမဖို့ဘူးကြာ။အဲ့လို
ဆိုတော့ဒီကိစ္စကဘလောက်ထိကြီးကျယ်ဆက်ပြီးဖြစ်နိုင်လို့ထင်ပါလဲပြစ်ခတ်စရိသဘောတူညီချက်တွေလုံအောင်ပြည့်ပြသွားတဲ့အထိများကြီးထွားသွားနိုင်ပါသလားအ
ဲကျွန်တော်ကတော့အဲ့လောက်တော့မဖြစ်နိုင်ဘူးလို့ထင်တယ်ကဘာလို့ဆိုဒီနေ့အချိန်ကလည်းဟိုဆန်းကလည်းအဲ့လိုချတဲ့ဆန်းမဟုတ်တော့ဘူးအဲ့တော့ပြန်တော့အချိန်ပြန်လုပ်မယ်လို့တော့ထင်တယ်ဒါပေမဲ့အဓိကတော့ဟိုဝင်ဥပမာတော့ပိုတောင်းဝင်ရှိတာပေါ့ဟိုရုပ်နေအောင်ဟိုင်းရုပ်ပတ်မှာတော့တောင်းဝင်ရှိတာပေါ့သူတို့ကဒီလိုပဲဆက်ပြီးတော့ခေါင်းမှနေမယ်ကတော့သူတို့ထောက်ထားတဲ့စာချုပ်ကလည်းသူကြီးမဆိုင်ဘူးပေါ့နော်သူတို့ရဲ့အတွေးခေါ်ရမပြောင်းလဲဆိုရင်တော့ကြီးလာနိုင်ရဲ့အဲ့ဒါက
တချို့ကလည်းသုံးသပ်ကြတယ်ဟိုရခိုင်ဘက်မှာအေးအေးနဲ့ဒါညဉ့်ညဉ့်ရေးအလားအလာကောင်းလာတဲ့အချိန်မှာဒီဘက်ကိုဖိပြီးတော့လှုပ်လာတယ်ဒါတမင်တကာလှုပ်တယ်လို့ဆိုကြပါတယ်အဲ့ဒီကူကဆွဲစည်းလို့ရတာခင်ဗျာ
အဲနည်းနည်းတော့ရနိုင်ပါတယ်အဲ့ဒီဟာတော့ဒါပေမဲ့ခုနပြောလို့ပေါ့လေဒါကြီးကဖြစ်နေရတော့ကြာပြီပေါ့နော်သူကလည်းအများကြီးပေါ့လေသူကတိုင်းကြီးကိုကာကွယ်နေဆိုတော့ကြာချင်တာဟုတ်ပါဒီရုပ်နဲ့နည်းအောင်နိုင်လို့စစ်တပ်ကအဲ့ဒီခါကျတော့ရခိုင်မှာတော့ဒီဘက်ကရှော့လိုက်ရတော့ရှော့လိုက်ပြီးမှကျန်တဲ့နေရာမှာသူတို့ကကာကွယ်နေလို့မှပြောဆိုတာလေဒါလည်းအများကြီးပေါ့လေကျွန်တော်တနင်္ဂနွေလို့အများကြီးချင်းထည့်နေတာဟာပေါ့အဲ့လ
ားဆိုတော့စပီရင်းစစ်တာရှိလာတာဟာမြန်မာစစ်တပ်ကသူတို့ရည်ရည်အတွက် justify လုပ်တာပေါ့ငါတို့လိုအပ်နေရဆိုလူတွေသိအောင်ဆိုပြီးလုပ်ကြနေရဆိုရဲအယူအဆကိုစမှန်တယ်လို့လက်ခံတယ်ပေါ့ဆရာ
အဲဟုတ်တယ်သူတို့ကလည်းအဲ့လားပဲဒါကိုပဲလုပ်နေရပဲသူတို့2008မှာရေးထားတာလည်းအဲ့ဒီအတိုင်းပဲလေအဲ့
ဒါပေမဲ့သူတို့ဘက်ကပြောတော့နိုင်ငံရေးကိုအလိုချင်ဆုံးဟာစစ်သားတွေပါတဲ့ဆရာသူတို့ပဲဖေးရတာပဲလို့ဆိုနေတာဒါကတော့အတိတ်ပဲမရှိဘူးလားခင်ဗျာ
အောက်ရှိစစ်သားတော့ဟုတ်ပါတယ်သူကတော့လည်းခုနလေးတော်တော်ကြီးတိုက်ရှင်တော့မဟုတ်ဘူးပါဘူးချုပ်လည်းတအားတိုက်ရှင်လို့စစ်တပ်ဝင်လာတော့ရှိတယ်ဒါပေမဲ့အဓိကတော့ခုနလိုကဗိုလ်ချုပ်တွေအကျိုးစီးပွားတွေရှိတယ်သူကလည်းပါဆောင်တယ်စီးပွားရေးအကျိုးစီးပွားရောနိုင်ငံရေးအကျိုးစီးပွားတွေရောသူကရှိတော့သူကတော့စစ်မတိုက်ရှင်ဆုံးသွားတာမဟုတ်ဘူးပါသူကတော့သူတို့အတွက်လူဝင်လူမျိုးတိုက်မှာပဲဟဲ့လားတော့သူတို့ကိုယ်တိုင်လည်းသိရတာမဟုတ်ဘူးလေ
နောက်တစ်ခုဒီကုတ်ကိစ္စနဲ့ပြန်ပြီးမိကျင်တာတစ်ခုရှိပါသေးတယ်ဆန်နဲ့ကျွန်တော်အရင်လည်းမိခွင့်မတွန်းခဲ့တဲ့အတွက်ကြောင့်အဲ့ဒီကုတ်ကိုကိစ္စဟာဒေသစီးပွားရေးဖွံ့ဖြိုးမှုအတွက်ကောလက်တွေ့အဖြစ်ဘလောက်အကျိုးရှိပါလဲဒါမတော်မတရားစီးပွားရေးတွေတရုတ်ဘက်ကဘာညာဆိုတော့ထားပါတော့လေဆိုတော့ဒေသခံတွေအတွက်လောလောဆယ်မှာအလုတ်ကရရှိရာတို့စီးပွားရေးဖွံ့ဖြိုးမှုအတွက်အထောက်ပံ့ဖြစ်တာတို့ကောတကယ်ရှိပါလားခင်ဗျာလက်တွေ့အဖြစ်
အဲ့လောက်ကြီးတော့မရှိဘူးကဘာလို့ကျွန်တော်ကသူတို့အလုံးမားတယ်သူတို့ကအဲ့တော့ကျွန်တော်ဒီဘက်ကဒေသခံနေပေါ့နော်ကရင်နေပမာရီကတော့ဟိုအလုပ်ကတော်တော်ကိုနည်းနည်းလေးပဲရပါတယ်ဒါပေမဲ့တခုတော့ရှိတာပေါ့လေသူတို့ဒီမှာရောက်လာတယ်သူတို့ပတ်စံတွေပါလေသုံးနဲ့ဖြုံးနဲ့ဆိုတော့ဆိုင်နေတာအေးရောင်းရလာတယ်ပါတော့နည်းနည်းပဲရှိနေတယ်အခုနောက်ပိုင်းတွင်တော့အရှိကုတ်ကုတ်နဲ့မဟုတ်ပါဘူးမြောက်ပြည်မြို့ထဲမှာလည်းအမျိုးမျိုးစီးပွားရေးလုပ်နေကြတယ်အဲ့တော့တရုတ်တရအဲ့တော့အဲ့ဒီမှာတော့လေဒါကတော့ဒေသခံစီးပွားရေးအတွက်တော့နည်းနည်းလေးတုံ့ပြန်ရတော့စိတ်အောင်မရှိနိုင်ပါပဲ
ဒေသခံတွေကကျူးစူးလက်ခံရသဘောအဲ့တော့ပြောလို့ရမှာလို့
အဲ့လိုတော့ပြောလို့မရဘူးကွာအဲ့ဒါတော့မရဘူးခဏခဏတော့ကြောက်တာကြီးဖြစ်နေတာပဲအဲ့ဒါအဲကျွန်တော်စီမှာလည်းခုနလိုပေါ့ဗျာကလားနဲ့တရုတ်ဆိုလို့ရှိရင်လူကခုနလိုအခုနောက်ပိုင်းကဒီလိုရောက်ဝင်နေနေကြတာပဲအဲ့လိုဖြစ်နေတယ
်အဲ့နောက်တစ်ခုကအရှင်းမြောက်နေဇက်ကတိုင်းရင်းသားတွေနဲ့ပတ်သက်လို့ဆိုရင်တရုတ်ကအတော်လေးဝင်ရောက်ပြီးတော့ဆွတ်ဖက်တယ်ပြောဆိုရဲညှိနှိုင်းတယ်ဆိုတာရှိပါတယ်ဖြစ်တော်မိုင်းလို့ပြောရမှာကရင်တို့မွန်ပြည်နယ်တို့မှာလူဖြစ်လာတဲ့ကိစ္စကြတော့နိုင်ငံသားကတစုံတရာဝင်ရောက်ပြီးတော့ဖြန့်ဖြည်းနိုင်ငံစည်းစပ်ညှိနှိုင်းပေးနိုင်တဲ့အလားအလာကမမျိုးလားခင်ဗျာအဲ့လိုမျို
းလောလောဆယ်တော့မမြင်သေးပြဒါပေမဲ့ဟိုးအရင်ကတော့ကျွန်တော်တရုတ်ကူစရယ်ကတော့ဒီပြည်ယူနေနေပါလာခဲ့သေးတယ်သူတို့တခါအချိန်ကြီးတွေလာတက်တာတွေတော့လုတ်ခက်ပြီးတယ်အဲ့တော့အဆက်အဆက်တော့ရှိတယ်ပေါ့နော်နောက်တစ်ခုကလည်းဒီမှာလည်းကျင်းနေတဲ့ဟိုမှာ UWSA နဲ့လည်းအဆက်အဆက်တွေရှိကြသေးတော့ရှိတယ်ပေါ့အဲ့တော့ဒီဟာကတော့နည်းနည်းတော့ရှိရရှိနိုင်တယ်ပေါ့ခုနပြောလို့ပေါ့ဗျာအဲ့လိုငငယ်ကြားနေနေတူညီတာမျိုးတွေပေါ့ဒါပေမဲ့50-50ပေါ့နော်အဲရာခိုင်နှုန်း50လောက်ပဲရှိမှထင်တယ်နောက်တစ်ခါကလည်းထိုင်းပေါ့နော်ထိုင်းကတော့ခုနောက်ပိုင်းဆိုလို့ရှိရင်တော့သူကဟိုးရင်ကလို့ buffer policy ကိုစောင်းလိုက်ပြီးဆိုတော့ဒါလည်းသူတို
့ကမဆိုင်ရည်
နဲ့နေရတယ်အဲ့လိုမျိုးပေါ့ဟုတ်ကဲ့အဲ့တော့
အဲ့ဒီ buffer policy ကိုစွန့်လိုက်ပြီးတဲ့နောက်စစ်မြေတွေကနေပြီးတော့ပြည်ပေါ်ရေးလက်မြေဖြစ်လုပ်မယ်ဆိုပြီးတော့လည်းလုပ်ခဲ့ကြရထင်ပါတယ်ဆိုတော့အခုကြတော့တရင်နဲ့အဲ့လိုဖြစ်လာတော့ထိုင်းမြန်မာနယ်စပ်စီးပွားရေးကိုထိခိုက်လာမယ်ဘာညာဆိုတော့ထိုင်းဘက်ကစွန့်ဝယ်ရောမရှိပါဘူးတော့
အဲ့တော့လည်းတော့ကျင်းကြီးလက်ဖြစ်တဲ့ဟာတော့သူတို့တိတ်လို့မစိုးရင်းဘူးနဲ့ဘာလို့ဖြစ်တဲ့နေနေရဟုတ်အတွင်းပိုင်းဖြစ်နေတယ်ဒီဘက်ထိုင်းနေစားနဲ့လှမ်းတာပေါ့နော်ဒါပေမဲ့ခုနပြောတဲ့ BGF တို့အားလုံးကြတော့ထိုင်းနေစားဖြစ်နေတယ်အဲ့ဒီဟာတော့သူတို့ထိုင်းရင်းမှလည်းနည်းနည်းတော့ထိခိုက်နိုင်တယ်ဒါပေမဲ့တစ်ဖက်မှာလည်းကောင်းတာတစ်ခုကဘက်ကလောင်းကစားကိုအခြေခံတော့အခုလောင်းကစားလုပ်ငန်းတွေအဲ့လိုပြတ်သွားတာပါညာဆိုလို့ရှိရင်တော့ထိုင်းရဲ့အတွက်ကတော့သူတို့တော့ခြေနဲ့မှာပေါ့လေဒီတို့ထိုင်းနေတယ်စီးပွားရေးဘက်ကစားတဲ့အခါကျတော့အများကြီးရှုံရှုံနေတာဟုတ်အဲ့ဒါကြောင့်အလုံးမျိုးရှိတယ်
ဒေသခံတွေရဲ့မျက်နှာမှုအဲဒီစေဘေးရှောင်တွေပါခင်းနေလောက်ထိဆူလာနိုင်ပါလေ
အာဆူနေလောက်လည်းဆက်ဆူမှာပဲအရင်ကတော့ဒီမှာကျွန်တော်စာပင်ကျောင်းတွေတောင်ဖွင့်ပြီးတော့ကလေးတွေလည်းကျောင်းတွေသွားနေတာအခုကစာပင်ကျောင်းတွေလည်းအကုန်ပြက်ကုန်ပြီပေါ့နော်ကလေးတွေလည်းအကုန်တော့တဲမှသွားပုံနေရပြီပေါ့ဒါပေမဲ့အခုကမိုးမရွာသေးဘူးလားနည်းနည်းတော်ပြီလားဒါပေမဲ့အင်တန်အေးရချင်ပြီးတော့လေစက်တပ်တွေကအရင်ရှိနေရောခလန့်ခလန့်တော့အရင်ကပြေးလိုက်ပြန်လာလိုက်တယ်လေဒါပေမဲ့အခုတစ်ခေါက်ပြေးရတော့ပို့ပြီးတော့ ဟိုဆိုးတော့ပေါ့နော်ဟိုစစ်တပ်ကလည်းဒီလောကဟိုရွာမြင့်ရှုတဲ့အဆင့်မှာဖြစ်လာတာပေါ့အဲ့လိုမျိုးပေါ့
ဘာလဲမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေမရောကြသေးခင်မှာကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကလည်းကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့်ကာဝေးအနည်းလည်းနေကိုရှုပ်ပေါ်ဆောင်ရွက်ခြင်းမရှိဘဲပိုပြီးတိတိကျကျလိုက်နာဆောင်ရွက်ကြဖို့ပညာရှင်တွေကတိုက်တွန်းနေကြပါတယ်။ကာဝေးဆေးတွေရရှိပြီးထိုးနှံနိုင်ခဲ့ရင်တော့မှကာဝေးအနည်းလည်းနေကိုလားနဲ့ချီပြီးဆက်လက်လှုပ်ဆောင်သွားဖို့လိုတယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
တော့ဒီကာဝေးအနည်းတွေကအခုတတလောလောရမှာလည်းမဟုတ်နောက်တလအတွင်းလည်းပြီးသွားမှာမဟုတ်ဘူးကာကွယ်ဆေးထိုးပြီးသွားလဲဆရာတို့ကဆောင်ရွက်ရနေရမှာပဲဖြစ်တဲ့အတွက်လူတိုင်းလူတိုင်းကသာစနစ်တကျဒီလိုဆောင်ရွက်မယ်ဆိုရင်မိမိမိသားစုဝင်တွေမှာဒီပိုမကူဒီကူးဆက်เนาะပြန့်နှံ့ခြင်းသက်အန္တရာယ်သိဆုံးခြင်းတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်အဲ့လိုလေးစဉ်းစားပြီးတော့ကာကွယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးကြပါလို့လည်းဆရာမင်းနဲ့တိုက်တွန်းခြင်းပါ
မိသားစုဝင်အနေနဲ့တက်နိုင်သမျှအိမ်ထဲကနေအိမ်ဝင်ကိုမထွက်ဖို့အရေးကြီးတယ်လို့မိမိအိမ်ထဲရောက်ရှိလာတဲ့ပစ္စည်းတွေကိုလည်းစနစ်တကျတန့်စင်စေကျော်ပြီးမှအသုံးပြုတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကအခုလိုပြောပါလဲ။န
ံပါတ်1ကမိမိအိမ်ထဲကိုပြင်ပကဗိုင်းရပ်စ်ပိုးတွေမဝင်ရောက်လာနိုင်အောင်ကာကွယ်တားဆီးရမယ်။နံပါတ်1အဲ့တော့ဘလူနီနဲ့ဝင်ရောက်လာနိုင်လဲဆိုတာကိုကျွန်တော်ကသိရှိထားရမယ်ဒါမှကာကွယ်နိုင်။အဲ့တော့ဘလူနီနဲ့ဝင်ရောက်လာမယ်ဆိုတော့နံပါတ်1ပစ္စည်းပစ္စည်းရာတွေညာနေကန့်ညိပြီးတော့ဝင်ရောက်လာနိုင်တယ်နံပါတ်2ရောဂါပိုးရှိတဲ့လူကပိုးသူ့ရဲ့ခန္ဓာကိုယ်ထဲမှာဆေးဆောင်ပြီးတော့ဝင်ရောက်လာနိုင်တယ်အဲ့တော့ဝင်ရောက်လာနိုင်တဲ့လူဒီဧည့်သည်ဖြစ်ခြင်းဖြစ်မယ်ပြင်ပကလူဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်မိမိရဲ့မိသားစုဝင်ကနေအပြင်ကိုထွက်နေတဲ့လူဖြစ်မယ်ဆိုရင်ဆရာတို့ကဒီနှစ်နည်းကိုသိပြီးတော့အိမ်ထဲမှာပိုးမရှိအောင်ဆောင်ရွက်ရအောင်အဲ့တော့နံပါတ်1ကတော့ခုနပြောတဲ့ရာဝတ္ထုတွေကပါတဲ့ပစ္စည်းတွေအဲ့တော့လူတိုင်းလူတိုင်းဒီဘယ်မှမအပြင်မထွက်ဘူးဆိုတော့လည်းပဲစားဖို့တောက်ဖို့နဲ့နော်ဒီစားတဲ့ပစ္စည်းပစ္စည်းတွေကအိမ်ထဲကိုဝင်ရတာဒါဆိုရင်ဆရာတို့ကပါလုပ်မလဲသူ့ကိုတန့်ရှင်းလို့ရမယ်။တော့ရေနဲ့စနစ်ကျဈေးကြောမှလားအပြင်ကထုတ်ပို့ထားတဲ့ဟာကိုဒီ alcohol base ပါတဲ့နော်ပိုးတတ်တဲ့ဈေးတွေနဲ့ဖြန်းမှလားအဲ့လိုလုပ်တဲ့အချိန်မှာကိုဒီလက်အိတ်ဝစ်ပြီးတော့နှာခေါင်းစီးဆီးထားမယ်။အထဲမှာပါရဝင်တဲ့ပစ္စည်းတွေစနစ်ကျတန့်စင်ပြီးတဲ့အခါမှာမိမိရဲ့လက်ကိုဈေးကြောတန့်စင်ပြီးမှနှာခေါင်းစီးကိုအမှိုက်ထဲပုံနဲ့ပြစ်လိုက်မယ်ဆိုရင်ပြင်ပကလာသော virus ကကိုယ့်ရဲ့ပတ်ဝန်းကျင်မှာမရှိတော့ဘူးလို့အကြမ်းဖျင်းယူဆလို့ရတယ်။
အိမ်ထဲကအိမ်မင်ကိုမထွက်တာဟာ COVID-19 ကာဝေးရေးမှာအထူးအောင်ဆုံးနည်းလမ်းတစ်ခုဖြစ်ပေမဲ့စားဝတ်နေရေးအတွက်မဖြစ်မနေအိမ်မင်ထွက်ပြီးအလုပ်လုပ်ရတဲ့သူတွေလည်းရှိပါတယ်။မိသားစုဝင်အနေနဲ့မှအိမ်မင်ထွက်ပြီးအလုပ်လုပ်ရတဲ့သူဟာအိမ်ကိုပြန်လာတဲ့အခါမှာမိမိနဲ့အတူယောဂပိုးကပ်ပတ်လာခြင်းမရှိအောင်ကိစ္စိုက်လှုပ်ဆောင်တင်တယ်လို့သိရပါတယ်။အိမ်မင်ထွက်ပြီးအလုပ်လုပ်ရတဲ့မိသားစုဝင်ဟာမိမိနဲ့အတူတူယောဂပိုးတွေကပ်ပတ်မလာအောင်ကိစ္စိုက်လှုပ်ဆောင်ရမယ်အပြင်တခြားမိသားစုဝင်အနေနဲ့လည်းတနိုင်တမျှအခက်ခော်ခွာနေပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကအခုလိုကြံပေးပါတယ်
။နံပါတ်1အပြင်ကဝင်ရောက်လာနိုင်သောလူအဲ့တော့လူမာနှစ်မျိုးရှိတယ်မိမိရဲ့ခေါင်းတို့သပင်အင်ကြီးဝစားမှာကန့်ညိလာတဲ့ဟာတွေဖြစ်တဲ့အတွက်နိုင်တဲ့ဖြစ်တာအတွက်ကြောင့်မိမိအိမ်ကိုရောက်ချင်းမှာပဲကိုဒီတန်းနိုင်ဆုံးခုနကပါလာတဲ့ပစ္စည်းတွေကိုစွန့်ပစ်ပြီးရတဲ့အခါမှာရေချိုးကန်းထဲမှာသွားပြီးရောဝစားတွေကိုချုပ်ပြီးဆက်ပြပြီးသိခေါင်းချော်လိုက်လို့ရှိရင်ပြင်ပကကန့်ညိနိုင်တာတော့လူမာပါလာနိုင်တဲ့ဗိုင်းရပ်စ်မိမိအိမ်ရဲ့ကျန်တဲ့အခန်းတွေကိုမရောက်တော့ဘူးအကယ်၍များမိမိခန္ဓာကိုယ်ထဲမှာပိုးဝင်လာလို့ပိုးဝင်နေတဲ့လူငယ်ဒီလက္ခဏာမပြဘဲနဲ့လေပိုးရှိနိုင်တဲ့လက္ခဏာမပြခင်နှစ်ရက်အလိုရနေပိုးတွေကမိမိခန္ဓာကိုအပြင်ကိုထွက်နေနိုင်တယ်။ဒါကြောင့်မို့အပြင်ထွက်တဲ့လူတွေဒီမိမိအိမ်ပြန်ရောက်လာရင်မိမိအိမ်ကမိသားစုနဲ့သုံးပေအကွာဝေးကပဲနေသင့်တယ်။စကားပြောမယ်ဆိုပြန်နေဆိုင်ပြောမယ်ဆိုသုံးပေ၆ပေအကွာအနေနဲ့ပြောသင့်တယ်။နှာကြီးချောင်းဆိုကော့အက်တီကက်တိုင်းအုပ်ပြီးတော့ပဲဆိုပြီးရင်ဒက်စ်ပင်နဲ့အမှိုက်ပုံးထဲမှာလွှတ်ပြရမယ်။ညနေချင်းဆိုင်ထားပြီးတော့ခမင်းစားတောက်တာပြီးမလုပ်ဘူး။နော်ကိုပစ္စည်းပစ္စည်းတော်တော်များများကိုလိုက်ကင်ရင်ကြူခြင်းမရှိဘူး။ဒီနည်းနဲ့မိမိခန္ဓာကိုယ်ထဲမှာပိုးရှိနေတာကိုယ့်ရဲ့အိမ်ပတ်ဝန်းကျင်မှာပိုးတွေကြမကြံကြီးအောင်ပြင်ထွက်တဲ့မိသားစုဝင်တွေကယူဆရမယ်။စားတောက်တဲ့ချိန်မျက်နှာနာသွားကုတ်တဲ့ချိန်နှာခေါင်းကုတ်တဲ့ချိန်ဒီချိန်မှာဝင်တာဖြစ်တဲ့အတွက်ကြောင့်မလို့မိမိလက်ကိုမကြခဏဆေးနေမယ်။အထူးသဖြင့်တော့နော်အစားတောက်တွေစားတဲ့ချိန်မှာပိုးပြီးယူဆရမယ်။အများစုပိုးဝင်တဲ့လူတွေကြီးတိုင်းစားတဲ့ချိန်မှာဝင်တာတွေများတယ်ပေါ့နော်။အဲ့တော့ချုပ်ပြီးပြန်ပြောမယ်ဆိုမိမိအိမ်ကိုပိုးမဝင်ရောက်ရေဝင်ရောက်တဲ့ပိုးတွေကိုတုတ်တင်တန့်ရှင်းရေနှစ်မတော်ဆရောက်ရှိနေနိုင်သောအိမ်တွင်ရောက်ရှိနိုင်တဲ့ပိုးတွေကိုမရှူဆိုင်မိလို့သာဆောင်ရွက်မယ်ဆိုရင်သူ့ရဲ့ဗျူဟစ်စိတ်ဒီစားဘလိုပဲကွယ်ကွယ်ကာကွယ်ရင်းကြီးရတိတိကျကျစနစ်ကျလိုက်နာတဲ့သူတွေဒီဒီကပ်ပေးရနေကင်းလွတ်သွားမှာဖြစ်ပါတယ
် COVID-19 ကာကွယ်ရေးမှာ Max Tedder နဲ့အိမ်ထဲမှာတက်နိုင်တဲ့များနေတာအပြင်အိမ်ထဲကိုယောဂပိုးတွေရောက်ရှိလာခြင်းမရှိအောင်လည်းကူးဆိုင်လှုပ်ဆောင်ပေးဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရင်းဆုံးတော့ဘောလုံးသတင်းတွေနဲ့စကြပါတယ် Chelsea သင်းကတော့ Frank Lampard ကိုနှိပြဖြစ်ကထုတ်ပြန်လိုက်ပါပြီဒါဟာ Lampard ကိုနှိပြဖြစ်ခန့်ပြီး18လအကြာမှာထုတ်ပြန်လိုက်တာပါChelsea သင်းဟာ Premier League ရာသီထပ်ဝက်ကြိုးတင်မှာအဆင့်9နေရာမှာရောက်နေပြီးတော့နောက်ဆုံး10ပွဲမှာ5ပွဲရှုံးတာကြောင့်နီးပြလမ်းပတ်နဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ဒေါ်လာနေကကြီးညာပါတယ်။ဒါဟာ Chelsea သင်းအတွက်အလွန်ခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းသူ့အနေနဲ့လမ်းပတ်နဲ့အလွန်ကောင်းမွန်တဲ့ဆက်ဆံရေးရှိပြီးတော့လမ်းပတ်အပေါ်မှာလည်းအလွန်လေးစားကြောင်းအသင်းပိုင်ရှင် Roman Abramovich ကအသင်းရဲ့ Internet ဆာမျက်နှာကနေကြီးညာချက်ထုတ်ထားပါတယ်။Chelsea သင်းဟာဒီနေ့ဘောလုံးရာသီမှာပေါင်320အသုံးပြုပြီးကစားသမားတွေကိုခေါ်ခဲ့ပေမဲ့လမ်းပတ်အနေနဲ့ဒီကစားသမားတွေကိုအကောင်းဆုံးခြေစမ်းရအောင်မလုပ်နိုင်ခဲ့ဘူးဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒါမဲ့လည်း Gary Lineker ပါဝင်ဘောလုံးမဲ့ဝေဖန်သူတွေကတော့အားကစားသမားတွေခေါ်ထားတဲ့အတွက်လမ်းပတ်ကိုအချိန်ပေးဖို့လိုတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ Chelsea ကလမ်းပတ်နေရာမှာအရင် PSG နဲ့ Dortmund နီးပြဟောင်း Thomas Tuchel ကိုနီးပြအဖြစ်ခန့်လိုက်တယ်ဆိုပြီးတော့ကြည်ညာလိုက်ပါတယ်ခင်ဗျာအင်္ဂလန်မှာတော့ဒီတစ်ပတ် FA ဖလားသဒုတ်ထဆက်ပွဲစဉ်တွေကိုကစားကြတာပြီးတော့ Manchester United နဲ့ Liverpool တို့တွေ့ကြတာပါတယ်ဒါဟာသူတို့တစ်ပတ်အတွင်းမှာပဲဒုတိယအကြိမ်တွေ့ကြတာပါ Old Trafford မှာကစားခဲ့တဲ့ဒီပွဲမှာတော့နှစ်ဖက်ဂိုးတွေအပြန်အလှန်သွင်းပြီးတော့နောက်ဆုံးမှာ Manchester United က3ဂိုး2ဂိုးနဲ့နိုင်သွားပါတယ်လီဗာပူးကဆာလာကဂိုးရင်သွင်းတာကိုမန်ယူက Greenwood ကပြန်ချေလို့ပထမပိုင်းမှာတကူးတီးသေးပါဒုတိယပိုင်းအစမှာ Rashford ကတကူးသွင်းလို့မန်ယူကငကူးတကူးနဲ့ဥဆောင်ခဲ့ပေမဲ့လီဗာပူးက58မိနစ်မှာပဲဆာလာကနောက်ထပ်တကူးထပ်သွင်းလို့ငကူးတီးသေးဖြစ်ပါတယ်ဒါမဲ့မန်ယူဘက်ကလူစားဝင်လာတဲ့ Fernandez က88မိနစ်မှာ free kick ကနေတတိယဂိုးသွင်းခဲ့လို့နောက်ဆုံးမှာ Manchester United က3ဂိုး2ဂိုးနဲ့နိုင်သွားပါတယ်ဒီပွဲနိုင်လိုက်တဲ့ပုံမှာမန်ယူနီးပြဆိုးရှားကတော့
It's fantastic to go into or win games against the
မနေ့တုန်းကချန်ပီယံကိုနိုင်လိုက်တာအရန်ကောင်းပါတယ်တကယ်အသင်းကောင်းပါပြီးခဲ့တဲ့နှစ်တွေအတွင်းကျွန်တော်တို့ကစားဖို့နီးစနစ်တွေအမျိုးမျိုးကစားပြီးတော့ရလဒ်တွေလည်းကောင်းခဲ့ပါတယ်ဒါပေမဲ့အခုတစ်ချိန်မှာတော့ကျွန်တော်တို့ပုံစံနဲ့ကျွန်တော်တို့ကစားပြီးကျွန်တော်တို့ယုံကြည်မှုရှိတဲ့ပုံအတိုင်းကစားခဲ့ပြီးအသင်းကလည်းပို့ပြီးတော့တောင်းလာပါတယ်တကူးရှုံးနေတဲ့အချိန်မှာနောက်ကနေပြန်ပြီးတော့လိုက်ကစားတဲ့စိတ်ဓာတ်ဒါကိုအခုရာသီမှာကျွန်တော်တို့အကြိမ်ကြိမ်ကြာနိုင်ခဲ့ပြီးတန့်ဆိုင်မှုလည်းပိုကောင်းလာပါတယ်
။ Liverpool နီးပြရာသီ club ကတော့သူတို့ဒီပွဲနိုင်လောက်တဲ့အထိခြေစမ်းမပြနိုင်ခဲ့ဘူးဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတွေမှာတော့ဥရောပဘောလုံးဖွဲ့ချုပ် UEFA အနေနဲ့လာမယ့်ကျွန်တော်မှချင်းပါဖို့ရွှေ့ဆိုင်းထားတဲ့ Euro 2020ဥရောပဖလားဘောလုံးပြိုင်ပွဲကိုပုံစံပြောင်းချင်းပါဖို့စဉ်းစားနေတယ်ဆိုပြီးတော့ Bayern Munich အသင်းရဲ့အမှုဆောင်ရာရှိချုပ် Rummenigge ကပြောလိုက်ပါတယ်။ပထမဆုံးကတော့အခုတစ်ချိန်ယူရိုပြိုင်ပွဲကိုအရင်နှစ်တည်းလိုတနိုင်ငံတည်းကအင်ရှင်ဖြစ်ကျင်းပတာမျိုးမဟုတ်ပဲယူရိုပါကမြို့ကြီး12မြို့မှာခွဲပြီးကျင်းပဖို့စီစဉ်နေကြတာပါဒါပေမဲ့လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နေရာခွဲပြီးကျင်းပတာတွေမလုပ်တော့ပဲနိုင်ငံတနိုင်ငံထဲမှာပဲကျင်းပဖို့ယူရိုဥက္ကဋ္ဌအလက်ဇန်ဒါဆက်ဖရင်ကပြန်ပြီးတော့စဉ်းစားနေတယ်ဆိုပြီးတော့ရူမနီဂါကပြောပါတယ်ယူရိုပါတော်ကမြို့12မြို့မှာကျင်းပဖို့ကဗိုင်းရပ်စ်မဖြစ်ခင်တုန်းကစဉ်းစားခဲ့တာဖြစ်ပြီးတော့ဥရောပကော်မရှင်ကလည်းဥရောပတော်မှာဘောလုံးပွဲတွေကိုပြကျင်လို့အဲ့လိုစဉ်းစားခဲ့တာဖြစ်ကြောင်းဒါပေမဲ့ UEFA ဥက္ကဋ္ဌ Saffron ဟာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အလွန်သတိထားပြီးအခုချိန်မှာတနိုင်ငံထဲမှာလောက်တာပို့ပြီးတော့အတိတ်ပဲရှိမလားဆိုတာကိုစဉ်းစားနေတယ်ဆိုပြီးတော့ Romanigal ကပြောပါတယ် UEFA အနေနဲ့တော့ဒီဆုံးဖြတ်ချက်ကိုလာမဲ့ match လောက်မှာဆုံးဖြတ်သွားမယ်လို့ခန့်မှန်းရပါတယ်ခင်ဗျာဥရောပဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဥရောပစူပါလိဂ်ပြိုင်ပွဲမှာဝင်ပြန်မဲ့ကစားသမားတွေကိုကမ္ဘာဖလားအပါအဝင် FIFA ရဲ့ပြိုင်ပွဲတွေကနေပိတ်ပင်မယ်ဆိုပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကပြောလိုက်ပါတယ် FIFA အနေနဲ့လက်ရှိပြိုင်ပွဲတွေကနေခွဲထွက်ပြီးလုပ်မဲ့ဘယ်ပြိုင်ပွဲကိုမဆိုအတိအမှတ်ပြုသွားမှာမဟုတ်ဘူးဆိုပြီးတော့ UEFA ပါဝင်တခြားတိုက်ကြီး၅တိုက်ကဘောလုံးအဖွဲ့ချုပ်တွေနဲ့ပူးရဲထုတ်ပြန်တဲ့ကြေညာချက်မှာ FIFA ကပြောပါတယ်ဥရောပကတချို့ဘောလုံးအသင်းတွေကသူတို့ဘာသာသူတို့ခွဲထွက်ပြီးတော့စူပါလိဂ်လုပ်မယ်ဆိုပြီးတော့သတင်းမီဒီယာတချို့မှမကြခင်ကခံမှန်းပြောဆိုနေတာရင်းနဲ့ပတ်သက်ပြီးတော့ FIFA ကနေအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
အ
ိုင်ငံအဘူဒဘီမှာတနင်္ဂနွေနေ့ကထိုးသတ်ခဲ့ကြတဲ့ UFC 257 MMA တိုင်းပေါင်းစုံလိုက်ဝိတ်တန်းပြိုင်ပွဲမှာတော့အိုင်လန်ကနာမည်ကြီး Conor McGregor ရှုံးနိမ့်သွားခဲ့ပါတယ်။ Conor McGregor နဲ့ American က Dustin Poirier တို့ထိုးသတ်ကြတာမှာပွဲစပထမအချိန်မှာတော့ McGregor ကအသာရခဲ့ပြီမဲ့ဒုတိယအချိန်မှာတော့ Dustin Poirier ကမက်ဂရဂါကိုအလဲထိုးပြီးတော့နိုင်ရသွားခဲ့တာပါ။ဒါဟာမက်ဂရဂါအတွက်တော့ထိုးလာခဲ့တဲ့တန်တန်းလျှောက်မှာပထမဆုံးအချိန်အလဲထိုးခံရတာလည်းဖြစ်ပါတယ
်။ I have no excuses here. It was a phenomenal performance by Dustin.
ကျွန်တော်အနေနဲ့ဘာကြောင့်ပြောချင်မှဘေးစရာမရှိပါဘူး။ဒီပွဲမှာ Dustin Poirier ထိုးသက်သွားတာအရင်ကောင်းပါတယ်။ဒါရှင်းပါတယ်။ကျွန်တော်အနေနဲ့ဘာပြောရမှာတော့မသိပါဘူး။ကျွန်တော်အနေနဲ့ဒီပွဲကိုပြန်ကြည့်ပြီးတော့သုံးသပ်မှာပါ။ကျွန်တော်တို့ရဲ့ထိုးချက်တွေနည်းနည်းလေးလောနေပြီးဒါကိုမထိန်နိုင်ခဲ့ပါဘူး။ရှုံးတာကတော့ခံရခက်ပါလေ
။ဘုဒ္ဓခါတော့တိုကျိုအိုလံပစ်ပြိုင်ပွဲဘက်ကသတင်းတပုတ်ကိုပြောပြကြပါမယ်။တိုကျိုအိုလံပစ်ပြိုင်ပွဲကိုပရိသတ်တွေမပါဘဲကျင်းပမယ်ဆိုရင်ဂျပန်နိုင်ငံအနေနဲ့အမေရိကန်ဒေါ်လာ23ဘီလျံလောက်စီးပွားရေးအထိကိုက်နှင်နာနိုင်တယ်လို့ပြောလိုက်ပါတယ်။ကန်ဆိုင်တက္ကသိုလ်ကပြီးခဲ့တဲ့တောက်ကြနေ့မှာထုတ်ပြန်လိုက်တဲ့အချက်အလက်တွေရတော့ပြည်သက်တွေရဲ့ခွင့်ဝင်ကြီးလက်မှတ်နဲ့တခြားအစားအသောက်ဝယ်ယူသုံးစွဲမှုတွေကပဲအမေရိကန်ဒေါ်လာ 6.8 ဘီလီယံလောက်ဆုံးရှုံးရနိုင်တယ်ဆိုပြီးတော့ပြောပါရယ်။အိုလံပစ်ပြိုင်ပွဲကျင်းပဖို့6လလောက်သာလိုတော့ပေမဲ့ virus ကူးစက်မှုတွေကဂျပန်နိုင်ငံမှာဆက်ပြီးတော့မြင့်နေတာကြောင့်ပြိုင်ပွဲကိုပြည်သက်တွေမပါဘဲကျင်းပဖို့စဉ်းစားနေကြတာပါ။ IOC ဥက္ကဋ္ဌ Thomas Beck ကတော့အားသာသမားတွေရဲ့ဘေးကင်းလုံခြုံမှုကအဓိကဦးစားပေးဖြစ်တယ်ဆိုပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ကပဲ online ကလုပ်တဲ့အစည်းအဝေးမှာပြောလိုက်ပါရယ်။ဒါကြောင့်ပရိသတ်တွေကိုခွင့်ပြုမလားခွင့်မပြုဘူးလားဆိုတာအပါဝင်ခွင့်ပြုခဲ့ရင်ရောဘလောက်ထိခွင့်ပြုမလဲစတဲ့ဖြစ်နိုင်ခြေတွေအကုန်လုံးကိုတာဝန်ရှိသူတွေစဉ်းစားနေကြတာဖြစ်ပါတယ
်ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်ကြမှဆက်ပြီးတော့ပြန်ကြတာပေါ့ဗျာ
ယူအင်မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App Affix ကိုsmartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညဘူရူညာတွေသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ဘောအောက်လူတော်ကတရားစွဲဆိုထားတာကိုကြားနာစစ်ဆေးရင်းအထက်လူတော်ရီပပ်ဘလီကန်အမတ်အများစုကကန့်ကွက်ခဲ့ကြပါတယ်။သမ္မတဟောင်းကိုတရားစွဲဆိုထားတဲ့အပေါ်ကြားနာဝဲလို့မလို့အင်္ဂါနေ့ကအထက်လူတော်မှာမဲခွဲဆုံးဖြတ်တာမှာထောက်ခံမဲ55မဲကန့်ကွက်မဲ45မဲနဲ့ကြားနာဝဲလို့ဖို့ကြားခဲ့ပေမဲ့ဒီမိုကရက်အမတ်50လုံးနဲ့အတူထောက်ခံမဲပေးခဲ့တာရီပပ်ဘလီကန်အမတ်5ယောက်ဖဲရှိပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကြံ့ကြင်မွေးပြီးတဲ့ကပထမဆုံးအဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အင်္ဂါနေ့ကစကားပြောခဲ့ပါတယ်။နျူကလ িয়ার နဲ့ထိန်းချုပ်ရေးဆိုင်ရာသမောင်းဝင်သဘောတူစာချုပ်ကိုတည်တံ့တူဖို့ခေါင်းဆောင်နှစ်ယောက်စကားပြောချိန်တွင်သဘောတူခဲ့ကြသလိုရုရှားတိုက်ခိုက်ခေါင်းဆောင်အဲလက်ဆီနေဗန်ယူကိုဖန်ထားတာအပါအဝင်တခြားစိုးရင်ချက်တွေကိုသမ္မတဘိုင်ဒန်ကပြောခဲ့တယ်လို့အမေရိကန်ဆူရောက်ဖွဲ့အကြီးတန်းတာဝန်ရှိသူနှစ်ဦးကပြောပါတယ်။အမေရိကန်လူကြီးတန်း300လုံးကိုနောက်နှစ်စောင်းဘောရာသီအစပိုင်းနောက်ဆုံးထားပြီးကိုဗစ် -19 ကာကွယ်ဆေးထိုးပေးမှုအတွက်ကာကွယ်ဆေးအလုံးကြီးတန်း100ထပ်မထားတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်။ Pfizer BioNTech ကုမ္ပဏီတို့ရဲ့ကာကွယ်ဆေးတန်း100နဲ့ Moderna ကုမ္ပဏီရဲ့ကာကွယ်ဆေးတန်း100ကိုထောက်ဝယ်ထားတာပါ။ဒါမဲ့နေရာဒီအကုန်ဒါမှမဟုတ်စောင်းရာသီအစပိုင်းမှာအဲ့ဒီဆေးတွေရောက်လာမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။နိုင်ငံများပြားမှာကိုဗစ်ကာကွယ်ဆေးဖြန့်ချီဖို့ခက်ခဲနေပြီးဆေးရဖို့လုံမနေရကြိမ်မှာပဲကမ္ဘာတဝန်ရောဂါကူးစက်ခံရသူပေါင်းကသန်း100ကျော်သွားပြီဖြစ်တယ်လို့သေဆိုးသူကလည်းနှစ်သန်းတသိန်းကျော်ပါပြီ7လကျော်အချိန်တွင်ဒီကမ္ဘာလုံးကလူသားပေါင်း50ကူးစက်ခံခဲ့ရပြီးတဲ့နောက်3လအတွင်းမှာတော့အခုလိုကူးစက်သူသန်း100အထိနှစ်ဆတိုးလာတာပါမြန်မာနိုင်ငံမှာအိန္ဒိယကလက်ဆောင်ပေးတဲ့ကိုဗစ်ကာကွယ်ဆေးဒီကနေ့ကစပြီးကျန်းမာရေးဝန်ထမ်းတွေကိုထိုးပေးနေပါပြီညီဘောနိုင်ငံမှာလည်းအလားတူအတိုင်းအိန္ဒိယကပေးတဲ့ကာကွယ်ဆေးကိုစထိုးနေပါတယ်။ဒီလိုနိုင်ငံမှာတော့လူပေါင်း23သန်းနီးပါးကာကွယ်ဆေးထိုးပေးပြီးသွားပြီလို့ပြည်အမျိုးသားကျန်းမာရေးကော်မရှင်ကဒီကနေ့ပြောပါတယ်ခင်ဗျာ။ဗိုလ်ဒူးညောက်တဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒီပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.